Welcome to the Voice of America in Burmese.
Washington Bureau of View American တန်ကနေ2020 November 6ရက်တောက်ကြန်နေမနေ့ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ24.40နဲ့51ကလန်မီတာ190ရူကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ November 3ရက်အင်ကာနေကကျင်းပခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာဘသူအနိုင်ရတယ်ဆိုတာချက်တပရီနေ့ထိမသိရသေးပါဘူး။သမရအဖြစ်ရွေးချယ်ခံရဖို့အတွက် electoral vote လို့ခေါ်တဲ့ကိုယ်စားလှယ်မဲ290ရရှိဖို့လိုအပ်တာဖြစ်ပြီးအင်ကန်နီကကျင်းပတဲ့ရွေးကောက်ပွဲမှာ Democratic Party ကပြိုင်ဘက် Joe Biden ကကိုယ်စားလှယ်မဲ253မဲရပြီးနီးစပ်နေပြီဖြစ်ပါတယ်။ Republican Party ကမဲမတမမှုတွေရှိတယ်လို့ဆိုပြီးတရားစွဲဆိုမှုတွေကိုလုပ်နေတယ်လို့သမရ Donald Trump ကလည်းမဲရေးတွက်မှုရပ်ဆိုင်းပစ်ဖို့အတွက်တောင်းဆိုနေပါတယ်။ Chattopadhyay နဲ့ညနေပိုင်းအချိန်ထိဒီနယ်လေးခုမှာမဲတွေကိုဆက်လက်ရေးတွက်နေသေးပါ American အရှေ့ပိုင်းကဂျော်ဂျီယာနဲ့ပင်ဆယ်ဗေးနီးယားပြည်နယ်နဲ့ American အနောက်ပိုင်းက Arizona နဲ့ Nevada ပြည်နယ်တွေမှာရေးတွက်နေသေးဖြစ်ပါတယ်ကိုယ်စားလှယ်မဲ214မဲရထားတဲ့သမ္မတ Trump ကဂျော်ဂျီယာနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာမဲအသားစီးရဖို့အတွက်အလားအလာရှိနေတယ်လို့ Joe Biden ကအနောက်ပိုင်းကပြည်နယ်နှစ်ခုမှာအသားစီးရဖို့အလားအလာရှိနေတာဖြစ်ပြီးဘယ်သူနိုင်မယ်ဆိုတာခံမှန်းလို့မရသေးပါဘူးဂျော်ဂျီယာပြည်နယ်အတွက်ကိုယ်စားလှယ်မဲက16မဲဖြစ်တယ်လို့ပင်ဆယ်ဗေးနီးယားပြည်နယ်အတွက်မဲက20ရှိပါတယ်။အရီဇိုနာအတွက်ကိုယ်စားလှယ်မဲက17မဲရှိပြီးနီဗာဒါက6မဲရှိတာပါ။နိုဝင်ဘာ3ရက်အမေရိကန်သမ္မတရွေးကောက်ပွဲကိုကာယောဂါဖြစ်ပွားနေချိန်မှာကျင်းပရတာနဲ့တရားစွဲဆိုမှုတွေနိုင်ငံရေးအရထိုးနှက်ဝေဖန်မှုတွေပြင်းထန်တာကလွဲလို့အဓိကပြန်ပက်ပါတီကြီးတွေဘက်ကမမမကန်လောက်တာဒါမှမဟုတ်စနစ်တကျမဲမတမောင်မှုလောက်တာမျိုးမတွေ့ရဘူးလို့ရွေးကောက်ပွဲဆိုင်ရာဥရောပစောင့်ကြည့်လေ့လာရေးအဖွဲ့ OSCE ကရွေးကောက်ပွဲအပြီးနောက်တနေ့ Washington DC မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့အတွက် American အစိုးရက OSCE အဖွဲ့ကိုဖိတ်ကြားခဲ့တာဖြစ်ပြီးအခုလိုသူတို့အဖွဲ့ကိုဖိတ်ကြားခဲ့တဲ့ American အစိုးရကို OSCE ရဲ့ဥရောပပါလီမန်အမတ်များအဖွဲ့ကကာလာတို့စောင့်ကြည့်ရေးဆိုင်ရာအဖွဲ့ခေါင်းဆောင် Michael George Link ကချီးကျူးခဲ့ပါတယ်စီအိတ်ခစ်ကဖွဲ့စည်းခဲ့တဲ့ဒီအဖွဲ့ဟာဥရောပလိုနာမည်တက်ထားပေမဲ့အဖွဲ့ဝင်နိုင်ငံတွေထဲမှာအမေရိကန်၊ကနေဒါနဲ့အရှေ့လယ်ပိုင်းဒေသတွေနိုင်ငံတချို့ပါဝင်ပါတယ်။ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ထဲမှာအမေရိကန်ဟာအဖွဲ့ဝင်ဖြစ်နေတဲ့အတွက်အခုလိုဖိတ်ကြားရတာဖြစ်ပါတယ်။ဒီအဖွဲ့ကအာဆူလာဂေးဆိုက်ဦးဆောင်တဲ့အမေရိကန်ရွေးကောက်ပွဲဆိုင်ရာကာလာဒါရှင်စောင့်ကြည့်လေ့လာတဲ့အဖွဲ့ကတော့စက်တင်ဘာလနှောင်းပိုင်းကတည်းကအမေရိကန်နိုင်ငံကိုရောက်နေတာဖြစ်ပြီးသူတို့အဖွဲ့ကတော့နောက်10ရက်တမ်းမှမဟုတ်အခုမပြည့်ပြတ်သေးတဲ့မဲရေးတွက်ဖို့ကြံမြင့်နိုင်တဲ့အချိန်ပေါ်မူတည်ပြီးဆက်လက်စောင့်ကြည့်လေ့လာသွားမှာဖြစ်ပါတယ်။ဂရိနိုင်ငံမှာ COVID-19 ကူးစက်မှုတိုးလာပြီးနိုင်ငံတွင်းကျန်းမာရေးဆောင်ရွက်မှုဆိုင်ရာမနိုင်မနှင်းဖြစ်လာမဲ့အန္တရာယ်ကိုကာကွယ်နိုင်ဖို့အတွက်သတင်းသုံးပတ်ကြားတနင်္ဂနွေလုံးတိုင်းတာနဲ့လော့ကဒေါင်းချသတ်မှတ်မှုတွေကိုစနေနေ့မှာစတင်တော့မှာဖြစ်ကြောင်းဂရိဝန်ကြီးချုပ် Kyriakos Mitsotakis ကကြေညာပါတယ်။ဥရောပတလွှားကနိုင်ငံတွေမှာကန့်သတ်မှုတွေလုပ်ဖို့အတွက်ဒီယောဂါပိုကူးဆက်မှုအခြေအနေထိမနိုင်သိမ့်မရဖြစ်တဲ့အထိစောင့်ဆိုင်းနေကြပေမဲ့သူ့အနေနဲ့တော့ပြည်သူတွေအသက်အန္တရာယ်ကြောက်ရွံ့မှာမလိုလားတဲ့အတွက်အ мян တားဆီးဖို့လှုံ့ဆော်တာဖြစ်ကြောင်းချက်သပင်းနေအီတင်းကသတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ကပြောပါတယ်။ဒါအပြင်ဂရိနိုင်ငံမှာ COVID-19 ဒုတိယလှိုင်းရိုက်ခတ်မှုတန်းအပြင်းထန်မခံစားရဖို့သူမျှော်လင့်ကြောင်းလည်းပြောပါတယ်။လူရေ10သန်းကျော်ပဲရှိတဲ့ဂရိနိုင်ငံမှာချက်သပင်းနေအထိဆိုအကူးဆက်ခံရသူက9000နီးပါးရှိပါတယ်။American John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းမှာတော့ကမ္ဘာတစ်လွှမ်းမှာ COVID-19 ကူးစက်ခံရသူ48သန်းခွဲနီးပါးဖြစ်နေပြီးသေဆုံးရသူက 1.2 သန်းကျော်ရှိပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂက COVID-19 ကာယောဂါနဲ့ပတ်သက်ပြီးဆွေးနွေးရေးအတွက်ဒီဇင်ဘာ3ရက်နဲ့4ရက်နေ့တွင်မှာညီလာခံခေါ်ယူတဲ့မတဲ့ချက်စပင်းနဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမဲခွဲခဲ့ကြပြီး American ပါဝင်3နိုင်ငံကကြားနေမယ်။ချန်ဖို့ဝင်နိုင်ငံတွေကထောက်ခံပြီးသဘောတူခဲ့ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်တာလီဘန်ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေရော့ဘွားလာစေဖို့အတွက်အာဖဂန်ငြိမ်းချမ်းရေးဆိုင်ရာအမေရိကန်တာလီဘန်ညှိနှိုင်းရေးမှုတွေမျှော်လင့်နေချိန်မှာပဲတိုက်ခိုက်မှုတွေပိုပြီးတိုးလာတယ်လို့အာဖဂန်အစိုးရရဲ့စောင့်ကြည့်ဖွဲ့ကချက်သပရင်းနဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာ2020ဇူလိုင်လဆန်းကနေစက်တင်ဘာလကုန်3လပတ်အတွင်းရန်သူဘက်ကနေ့စဉ်စတင်တိုက်ခိုက်မှုဟာဧပြီလဆန်းကနေဇွန်လကုန်3လပတ်ထက်ရာခိုင်နှုန်း90ပိုများလာခဲ့တယ်လို့အာဖဂန်ပြန်လည်တည်ဆောက်ရေးဆိုင်ရာအထူးစုံစမ်းရေးအရာရှိတွေပါဝင်တဲ့စီကအဖွဲ့ကအစီရင်ခံစာထုတ်ပြန်ပါတယ်။အ အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကလည်းဒီ3လပတ်တွင်တိုက်ခိုက်မှုဟာပုံမှန်ထက်ပိုပြီးများနေတယ်လို့ပြောပါတယ်။ဒီ3လပတ်ထဲမှာအရသာတေဆုံးထဏ်ရာရမှုရဲ့83ရာခိုင်နှုန်းထက်မနည်းကအစိုးရဆန့်ကျင်တဲ့တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်ဖြစ်ပြီးဒီအရသာတေဆုံးထဏ်ရာရမှုရဲ့38ရာခိုင်နှုန်းကတာလီဘန်တွေရဲ့လက်ချက်လို့စီကံအဖွဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာသွားပါမယ်ကျွန်တော်ရဲမထုံးပါမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူနောက်ထပ်995ယောက်ရှိကြောင်းမနေ့ညကထပ်မံတည်ပြုလိုက်တဲ့အတွက်ကူးစက်သူပေါင်း 98,935 ဦးရှိသွားပြီဖြစ်ပါတယ်။တက္ကသိုလ်နမူနာပေါင်း 13,860 ကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုနောက်ထပ်ရောဂါပိုးကူးစက်ထားသူတွေတွေ့ရှိတာဖြစ်ပါတယ်။ပြီးခဲ့တဲ့24နာရီအတွင်းသေဆုံးသူက22ဦးရှိတာကြောင့် COVID-19 ကြောင့်သေဆုံးသူပေါင်းက 1,352 ဦးရှိပြီဖြစ်ပါတယ်။မနေ့ညထုတ်ပြန်ကြမှာဆေးရုံစစ်ခွင့်ရသူအရေအတွက် 1,400 ရှိတယ်လို့ဖော်ပြထားတာကြောင့်မြန်မာနိုင်ငံကအတည်ပြုလူနာ 98,000 နီးပါးရဲကဆေးရုံကစစ်ခွင့်ရသူအရေအတွက်က 42,188 ဦးရှိပါတယ်။ကျွမ်းမရင်းအားစားဝန်ကြီးဌာနဒေါက်တာမြင့်ထွေးကတခွဲနမူနာစစ်ဆေးမှုနဲ့ကုသမှုတွေနဲ့ပတ်သက်ပြီး COVID-19 ရောဂါရှာဖွေကုသရေးလုပ်ငန်းတွေကိုပုဂ္ဂလိကဆေးရုံတွေနဲ့မကြခင်ပူးပေါင်းလုပ်ဆောင်တော့မှာဖြစ်တယ်လို့ပြောပါတယ်။ COVID-19 ကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်ပေးနေတဲ့စေတနာဝန်ထမ်းအဖွဲ့တွေ၊လူမှုရေးအသင်းအဖွဲ့တွေ၊ပရဟိတအဖွဲ့တွေနဲ့နိုဘလ၄ရက်နေ့ကတွေ့ဆုံဆွေးနွေးပွဲမှာပြောသွားတာဖြစ်ပါတယ်။အဲဒီဆွေးနွေးပွဲမှာပဲကျန်းမာရေးဝန်ကြီးဌာနအနေနဲ့ပရဟိတအဖွဲ့စည်းတွေအတွက် N95 mask တွေနဲ့တကူရေသုံးယောဂကာကွယ်ရေးဝတ်စုံတွေကိုပို့ပြီးပတ်ပို့ပေးမှာဖြစ်တယ်လို့ Rapid Antigen Test Kits တွေနဲ့စေတနာဝန်ထမ်းတွေအတွက် COVID-19 ယောဂတိုးမြင့်စစ်ဆေးပေးသွားမယ်လို့လည်းဝန်ကြီးဒေါက်တာမြင့်ထွေးကပြောပါတယ်ခင်ဗျာ။Britain AstraZeneca ဆေးကုမ္ပဏီကစက်သက်ထုတ်လုပ်နေတဲ့ coronavirus ကာကွယ်ဆေးတန်း30ကို India Serum Institute ကနေဝယ်ယူဖို့ Bangladesh နိုင်ငံကသဘောတူလက်မှတ်ရေးထိုးလိုက်ပြီဖြစ်ပါတယ်။ဒီကမ္ဘာလုံး COVID-19 ကာကွယ်ဆေးစမ်းသပ်မှုတွေလုပ်နေတာမှာအလားအလာကောင်းပြီးရှေ့ဆုံးကိုရောက်နေတဲ့ဆေးတွေအထက် AstraZeneca ကစမ်းသပ်နေတဲ့ဆေးလည်းပါဝင်နေတာပါ။ကာကွယ်ဆေးရတာနဲ့ Serum Institute ကနေပထမတော့ဆေးတန်း30ကိုရရှိမှာဖြစ်ကြောင်း Bangladesh ကျွမ်းမရေးဝန်ကြီး Zahid Malik ကသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးမှပြောပါရယ်။ Bangladesh PepsiCo ဆေးကုမ္ပဏီကတဆင့်တလကိုကာကွယ်ဆေး5,000နှုန်းနဲ့ဝယ်ယူသွားမှာဖြစ်ကြောင်းကာကွယ်ဆေးကို28ရက်၄ဘတ်ကြာအကျိထိုးနိုင်ရမှာဖြစ်လို့လူ15တန်းကိုထိုးပေးနိုင်လိမ့်မှာဖြစ်ကြောင်းနဲ့ဈေးနှုန်းကလည်းအိန္ဒိယကရောင်းတဲ့ဈေးနဲ့အတူတူပဲဖြစ်ကြောင်းဝန်ကြီးမာလီကပြောပါရယ်။တတိယမြစ်တွေကတော့ကာကွယ်ထိုးဆေးတစ်ကျိန်ကိုအမေရိကန်ဒေါ်လာ4ဒေါ်လာကနေ9ဒေါ်လာလောက်ထိကျပ်တင်နိုင်တယ်လို့ပြောပါရယ်။ကာကွယ်ဆေးဝယ်ယူဖို့ရမုံငွေအလုံးလုံးရရှိဖို့အရေးကမ္ဘာပံနဲ့အရှဖွံ့ဖြိုးရေးပံ ADB တို့အပါအဝင်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအဖွဲ့အစည်းတွေနဲ့ဆွေးနွေးပြောဆိုထားတယ်လို့လည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါရယ်။ဘင်္ဂလားဒေ့ရှ်မှာ COVID-19 ရောဂါကူးစက်သူ4,600ကျော်နဲ့သေဆုံးသူက6,000ကျော်ရှိပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရနဲ့လက်မှတ်ရေးထိုးခဲ့တဲ့ India Serum Institute ကကိန်းဂဏန်းအရေးအတွက်ရကမ္ဘာမှာကာကွယ်ဆေးအများဆုံးထုတ်လုပ်နေတဲ့ဆေးကုမ္ပဏီဖြစ်ပါတယ်။ဒီကမ္ဘာလုံးတိုင်းဒါနဲ့အထောက်ပံ့ပေးနိုင်ဖို့ COVID-19 ကာကွယ်ဆေး1ဘီလီယံကျော်ထုတ်လုပ်သွားနိုင်ဖို့ Serum Institute က Britain AstraZeneca ဆေးကုမ္ပဏီ Gates Foundation Gavi ကာကွယ်ဆေးမဟာမိတ်အဖွဲ့တို့နဲ့အတူလက်တွဲဆောင်ရွက်နေတာဖြစ်ပါတယ်။တရုတ်နိုင်ငံကဗြိတိန်နိုင်ငံအတွင်းနေထိုင်တဲ့ပြည်ပနိုင်ငံကလက်မှတ်ကန်ဆောင်သူအများစုကိုနိုင်ငံတွင်းဝင်ခွင့်ပိတ်ပင်လိုက်ပြီးဖြစ်ပါတယ်။ဗြိတိန်နိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုနှုန်းထပ်မံမြင့်တက်လာနေမှုအပေါ်ထုတ်ပြန်ဆောင်ရွက်လိုက်တာဖြစ်ပါတယ်။တန်တမာဝန်ထမ်းတွေနဲ့တချို့လူတွေကလွဲလို့နိုဘလ3ရက်နေ့မတိုင်ခင်ကဗြိတိန်နိုင်ငံအတွင်းနေထိုင်ခွင့်ရရှိထားသူတွေနဲ့ဗီဇာရရှိထားသူတွေအားလုံးပိတ်ပင်တဲ့အထက်ပါဝင်မှာဖြစ်ပါတယ်။ရေးပေါ်အခြေအနေအရတရုတ်နိုင်ငံအတွင်းမဖြစ်မနေဝင်ရောက်ဖို့လိုအပ်သူတွေအတွက်တော့အထူးဗီဇာလျှောက်ဖို့လိုအပ်မှာဖြစ်ပါတယ်။အခုလိုနိုင်ငံတွင်းဝင်ခွင့်ပိတ်ပင်ရပ်ဆိုင်းထားတာကိုအခြေအနေပေါ်မူတည်ပြီးပြင်ဆင်ပြောင်းလဲပေးသွားမယ်လို့လန်ဒန်မြို့ကတရုတ်တန်ရုံးကပြောပါတယ်။နိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ထားနိုင်ခဲ့တဲ့တရုတ်နိုင်ငံမှာပြည်ပဝင်ရောက်လာသူတွေစီကကူးစက်မှုတွေတော့တွေ့ရှိနေရပါသေးတယ်။ဂျာတာရီနီကတော့နောက်ထပ်ကူးစက်ခံရသူအယောက်20ရှိခဲ့ပါတယ်။တရုတ်နိုင်ငံကိုလာရောက်တဲ့သူတွေအနေနဲ့နှစ်ပတ်ကြာတည်တံ့ခွဲခြားနေထိုင်ကွာရန်တင်းလုပ်ဖို့လိုအပ်ပါတယ်ခင်ဗျ။ စစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့စွဲချက်တင်ခံထားရကြောင်းကိုဆိုဘိုတမရဟာဆင်တာစီကစတပရီနေကအတိအပြုပြောဆိုလိုက်ပါတယ်။သူ့ဘော်အခုလိုစွဲချက်တင်ထားတာကြောင်းယာရုကနဲ့နှုတ်ထွက်မယ်ဆိုတဲ့ကိစ္စအတိုင်းတမရယာရုကနှုတ်ထွက်မယ်လို့လည်းသတင်းစာရှင်းလင်းပွဲမှာတာချီကပြောပါတယ်။သတင်းစာရှင်းလင်းပွဲအပြီးတာချီကကိုဆိုဘိုတပုံကောင်းဆောင်ဟောင်းနှစ်ယောက်နဲ့အတူနယ်သာလန်နိုင်ငံကတရားရုံးမှာတရားရင်ဆိုင်ဖို့တဟိတ်မျိုးကိုထွက်ခွာသွားတယ်လို့ဒေသခံမီဒီယာတွေကကိုကပြီး AFP သတင်းကပြောပါတယ်1998-99စစ်ဖြစ်ချိန်ဆော်ရီယာလူကြိုရေးတပ်ဖွဲ့တွေကိုတိုက်ခတ်ခဲ့စဉ်တုန်းကတာချီကအယ်လ်ဘေးနီးယားတိုင်းရင်းသားပြောက်ကြားတပ်ဖွဲ့တစ်ဖွဲ့ဖြစ်တဲ့ကိုဆိုဘိုလူမျိုးရေးတပ် UCK ရဲ့တပ်မှုတစ်ဦးဖြစ်ပါတယ်နယ်သာလန်နိုင်ငံတဟိတ်မျိုးအခြေစိုက်ကိုဆိုဘိုဆိုင်ရာတရားစွဲဆိုရေးကျောင်းကျင့်သူရုံးအဖွဲ့ Specialist Prosecutor's Office ကကိုဆိုဘိုသမ္မတတချီနဲ့တခြားတန်တရားတရားခံတွေကိုလူသက်မှုတရားနိဗ္ဗာန်မှာရာဇဝတ်ကြောင်းအရာတာဝန်ရှိသူတွေအဖြစ်ဆက်ဆွဲထားတာပါ။အဲ့ဒီလိုဆက်ဆွဲခံထားရတဲ့အထက်ရာချီတဲ့ကိုဆိုဘို Albania, Serbs, Roma နဲ့တခြားတိုင်းရင်းသားတွေနဲ့အတူအတိုက်ခံတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေပါဝင်တယ်လို့တရားစွဲဆိုရေးဆိုင်ရာကျောင်းကျင့်သူရုံးအဖွဲ့ SPO ကပြောပါတယ်။ကိုဆိုဘိုသမ္မတတချီကတော့စစ်ရာဇဝတ်မှုတွေမှာပါဝင်ပတ်သက်မှုမရှိဘူးလို့ညင်းဆိုထားပါတယ်ခင်ဗျာ။ထောက်ချာနေမနေ့ပိုင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ဆက်ပေးတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။မင်္ဂလာပါရှင်။အခုကျမတို့ဒီ American ပြည်ထောင်စုမှာတမနာရွေးကောက်ပွဲမဲရီတွက်နေတဲ့နောက်ဆုံးရလဒ်တွေနဲ့ပတ်သက်ပြီးတော့အဓိကအရေးပါတဲ့ Arizona ပြည်နယ်နဲ့ဒီ Pennsylvania ပြည်နယ်မှာရှိနေတဲ့မက်ခိုင်ငွေနှင်းစော်နဲ့မက်ဆူဟီအောင်တို့ပဲဖြစ်ပါတယ်ရှင်။ဆိုတော့မက်ဆူဟီအောင်ကြီးအခုဒီ Arizona ပြည်နယ်မှာနောက်ဆုံးဒီမဲရီရေတွက်နေတဲ့အခြေအနေဘာတွေဖြစ်နေပြီလဲရှင်
။ဟုတ်ကဲ့အခုစုရိုစီသတင်းတွေမှာတက်လာကြည့်ရတဲ့လောက်ကတော့ဒီဘလူးဘက်ကပေါ့နော်ဒီမိုကရက်ဘက်ကနေပြီးတော့မဲအရေးအတွက်ပါနေရအောင်တွေ့ရတယ်။အဲ့ဒီကြောင့်အတွက်နဲ့လေအခုဆူရိုဒေါင်းထောင်းမှာပေါ့နော်မနေ့ညနိုဝင်ဘာ4ရက်နေ့မှာညဘက်မှာ9နာရီဝန်းကျင်လောက်မှာဆန္ဒပြမှုတွေလည်းဒေါင်းထောင်းရဲ့ဒီ Capital Building ဘက်မှာလည်းဖြစ်ပွားနေရအောင်ဆူရိုဒီသတင်းမှာတက်လာတာတွေ့ရတယ်ပေါ့နော်။အခုလက်ရှိအချိန်ကြီးကတော့အဲ့လိုမျိုးတွေဆူရိုတွေ့နေရတယ်
။ဟုတ်ကဲ့ဒီမျိုးတဲမှာပေါ့နော်သူတို့ဆန္ဒပြနေဆိုတော့ဘယ်သူတွေကဆန္ဒပြနေကြတာလဲရှင်။
ဟုတ်ကဲ့အခုစုတည်မှာဖတ်ရတဲ့လောက်ကတော့ဒီပထမဆက်စချင်းည9နာရီလောက်မှာစတာကတော့ဒီ extremist group ပေါ့နော် patriot extremist group ကနေပြီးတော့စပြီးတော့ဒီ sheriff building ဘက်ကိုဒီ recording ဒီ vote မဲပေးခဲ့မဲရေတွက်တဲ့ရုံးဘက်ကိုသူတို့ကနေပြီးတော့စလာပြီးတော့ဒီ military ဝတ်စုံဝတ်ထားတဲ့လူတယောက်ကနေပြီးတော့ပေါ့နော်နင်တို့ရေဒီ sharpie pen တွေမှာနဲ့လှုပ်ထားတဲ့မဲတွေကိုပယ်တယ်ဆိုပြီးတော့ပေါ့နော်နင်တို့ဒီမဲတွေကိုပယ်တယ်ဘာလို့မရေတွက်ကြတာလဲငါတို့မဲတွေကိုဘာလို့မကောက်ရတာလဲဆိုပြီးတော့သူတို့ကနေပြီးတော့ဆန္ဒအရင်စပြတယ်အဲသူတို့ပြတဲ့နောက်မှာမှဒီ republican အဖွဲ့ပေါ့နော်ကို support လုပ်တဲ့လူတွေနဲ့ဒီ democrat ကို support လုပ်တဲ့လူတွေကနေပြီးတော့ join လာပြီးတော့မှလူ200လောက်ဖြစ်သွားတယ်ပေါ့နော်ဒီဆန္ဒပြတဲ့လူတွေဒါပေမဲ့သူတို့ကအေးအေးချမ်းချမ်းပဲဆန္ဒပြတယ်ည10နာရီလောက်မှာတော့ဒီအစိုးရကနေပြီးတော့ပေါ့နော်ရှင်းလိုက်တဲ့အချိန်မှာတော့လူကျဲသွားပြီးတော့ဒါပေမဲ့ည10နာရီ55နောက်ပိုင်းကနေနောက်ပိုင်းမှာတော့ဆက်ပြီးတော့လူ90လောက်ဆက်ပြီးတော့ဆန္ဒဆက်ပြနေတယ်ပါကင်လော့မှာပေါ့နော
်နောက်ဆုံးမဲရီတွေ့တဲ့အချိန်ကရောသူတို့ဘယ်တော့ပြီးမယ်လို့သိရလဲရှင်
အဲ့ဒါကတော့တိတိကျကျမသိရသေးဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒါက Arizona အတွက်ကဘာဖြစ်လို့လဲဆိုတော့ဒီစာလိုက်ကနေပြီးတော့ပို့တဲ့မဲတွေပေါ့နော်။အဲ့ဒါတွေကအရန်ကိုများွားတဲ့အတွက်သူတို့ကဒါဖြစ်တောင်ဖြစ်ခဲ့ပေါ့နော်။အရင်နှစ်တည်းကလုံးဝအောင်မဖြစ်ခဲ့ဘူး။ဒီ Arizona မှာကအရင်တော့ဆိုဒီ mail in လောက်တဲ့ဟာအရန်ကိုရှားတယ်။ဒီနှစ်က Arizona ကစံချိန်ကိုတင်သွားတယ်ပေါ့နော်။ဒီ16 state တခြား16ကီနယ်ထက်ကို Arizona ကနေပြီးတော့ဒီ mail in လောက်တဲ့ဟာအရန်ကိုလူဦးရေအရန်များွားတဲ့အတွက်သူတို့ကောက်နာတွေကအရန်ကိုပေါ့နော်ဟိုအလင်းမလိုက်နိုင်ဘူးဖြစ်နေအလင်းမလိုက်နိုင်တဲ့အတွက်ပြောဖို့ကအရန်ခက်တယ်ဒါပေမဲ့ဒီနေ့9ရက်နေ့နိုဝင်ဘာ9ရက်နေ့အမေရိကန်စံတော်ချိန်9ရက်နေ့ညဘက်မှာတီးရမယ်လို့လည်းအဲ့လိုတွေလည်းကြားတယ်ပေါ့နော
်အခုဒီ Pennsylvania ပြည်နယ်မှာရောအခုအခြေအနေတွေမဲရေတွက်တဲ့အခြေအနေတွေဘယ်လိုရှိနေလဲရှင်မက်ခိုင်ကွေနေစောပြောပြပါဦ
းဟုတ်ကဲ့အမကြီးPennsylvania ပြည်နယ်ကြီးကအကြီးကြီးပဲအမှသိတဲ့အတိုင်းပဲအဲ့တော့နောက်တစ်ခုက Pennsylvania ကိုပြောရမယ်ဆိုရင်အရင်ဆုံး Pennsylvania ပြည်နယ်ကိုသူက Keystone State လို့ခေါ်ပါတယ်အရန်ကိုဒါရွေးကောက်ပွဲအစဉ်လိုက်ဆက်လိုက်ဟိုအစဉ်ဆက်လိုက်ကိုတောက်လျှောက်ကိုအများကြီးရေးပါခဲ့တဲ့ state ပေါ့နော်အဲ့တော့ဒီ state မှာဆိုလို့ရှိရင်အခုလက်ရှိအခုအမားနဲ့စကားမပြောခင် 10 minutes လို့မှခိုင်ကြည့်လိုက်တဲ့အချိန်မှာ Democrat ဘက်ကမဲအရေးအတွက်3.3 billion ကျော်ပေါ့နော် Donald Trump ဘက်ကရနေတဲ့မဲနဲ့စုစုပေါင်း 3,800 လောက်กว่าပါတယ်ဒါပေမဲ့အခုနောက်ပိုင်းmail-in ballot တွေကစုစုပေါင်း 2.5 billion တန်းရှိပါတယ်အမ 2.5 billion တန်း mail-in ballot အများဆုံးက democrat တွေဘက်ကနေပေးထားတာပေါ့ဒါအမဘယ်နိုင်ငံမှမဆိုဒါကို register လုပ်ထားတာပေါ့နော်ကို register လုပ်ထားတဲ့ party ဝင်တွေကသူတို့ကောက်လုပ်လို့ရပါတယ်ဘယ်နှစ်ယောက်လောက်က mail-in ballot ကိုကြိုတောင်းထားလဲဘယ် party ဝင်တွေက mail-in ballot တွေကိုပို့ပြီးကြိုပြီးတော့ပို့ထားလဲဆိုရဲစည်ရင်းတွေက county တိုင်း county တိုင်းမှာရှိပါတယ်ဒါအစိုးရအဖွဲ့စည်းအကုန်လုံးမှာဒီစည်ရင်းစရာတွေရှိပြီးသားပေါ့နော်ဒါတွေကလိမ်လို့မရဘူးအဲ့တော့အခုနောက်ရီမဲ့မဲတွေက Pennsylvania ပြည်နယ်မှာဆိုလို့ရှိရင်အခုထပ်ရီတာမှန်သမျှဟာဒါ Biden ဘက်ကိုပို့ပြီးတော့အားတာဖို့အခွင့်အလမ်းများပါတယ်မှာ
ခိုင်နဲ့စုရောနှစ်ယောက်စလုံးကိုကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုချိန်ပေးပြီးတော့ VOA မြန်မာပိုင်းဌာနကိုဖြေကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ကျွန်တော်ဝင်းမင်ပါမြမရွေးကောက်ပွဲရက်နီးလာပြီးအပြိုင်ဆိုင်နဲ့တင်းမာမှုတွေများလာချိန်မှာသမရာယုံပြောခွင့်ရကဒီရွေးကောက်ပွဲလွန်မှာ National Unity Government လို့အမျိုးသားညီညွတ်ရေးဆောင်ရွက်ချက်တွေဖြစ်လာမယ်လို့ပြောလိုက်ပါတယ်ဒီပေါ်လက်ရှိအစိုးရပါတီပြောခွင့်ရနောက်အရင်အစိုးရပါတီပြောခွင့်ရနဲ့ရခိုင်နဲ့ကချင်တိုင်းရင်းသားပါတီခေါင်းဆောင်တွေကိုမေးထားပါတယ်ဒီနေ့ဗိုလ်သူဦးနဲ့သမရအိမ်တော်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရဦးစောထေက
2010လွန်83မဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအမျိုးသားညီညွတ်ရေးအမျိုးသားပြန်လည်တည်ငြိမ်ရေးကိုဦးစားပေးထည့်သွင်းထားတာဖြစ်ပါတယ်။နောက် National Unity Government လို့မျိုးအမျိုးသားညီညွတ်ရေးဆောင်ရွက်ချက်တွေဆက်လက်ထပ်ပေါ်လာမယ်
။ဒီပေါ်လက်ရှိအစိုးရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဒေါက်တာမျိုးညွန့်ကိုမေးရမှာချိုးမသိထားပေမဲ့ပါတီမှာတော့အမျိုးသားရင်ကြားစည်ရေးမူရင်းကရှိထားပြီးဖြစ်တယ်လို့ဆိုပါတယ
်။အထူးအခါကျွန်တော်တို့ဘာမှမသိဘူးခင်ဗျာ။ကျွန်တော်တို့ကမူလအရင်းခံကတော့ဒီအမျိုးသားရင်ကြားစည်ရေးပေါ့ National Reconciliation ကိုပဲအဓိကထားတယ်။အဲ့ဒီမှာကနိုင်ငံသားအားလုံးပါဝင်ပါတယ်။သမ္မတရောတိုင်းသားတွေရောအကုန်လုံးကိုကြည့်ရပြီးပြောထားတာ
။ဒီနေရာမှာဥစော်ထေကပြောရမှာလဲအမျိုးသားပြန်လည်တင့်မြတ်ရေးကိုပါထည့်သွင်းပြောခဲ့တာမို့ဒီရှီရင်ဆွဲပါတီမူဝါဒကိုအခုရွေးကောက်ပွဲဆိုင်ရာတင်းမာမှုတွေဖြစ်လာချိန်မှာပြန်လုပ်ဖို့စဉ်းစားတာမျိုးဖြစ်နိုင်ပါလားလို့မေးရမှာဒေါက်တာမျိုးညွန့်ကပဲ
အဲ့ဒီလိုပဲယူဆရမယ့်သဘောရှိပါတယ်ဒေါက်တာဆင်မာရောမျိုးသားညီညွတ်ရေးဆိုတာဆိုရင်တိုင်းသားတွေအတွက်ဖက်ဒရယ်ဘူစံလာတဲ့ကမ်းလှမ်းမှုမျိုးလို့ယူဆနိုင်ပါတယ်ခင်ဗျာဖက်ဒရယ်စနစ်ကိုသွားမယ်လို့ယုံကြည်လာရင်တော့ရွေးကောက်ပွဲဆိုင်ရာနဲ့လှုပ်ထုံလုံကြီးလေးတွေပေါ်မှာမချိနှက်တာတွေကပြေရောသွားနိုင်ပါတယ်။
အဲဒီတော့တမတော်ဘက်ကနေဒီရွေးကောက်ပွဲလှုပ်ပုံလုံကြီးပေါ်မချိမနှက်ပြောလာတာတွေအတွက်ရောအခုလိုရင်ကြားစည်ရေးစဉ်းစားချက်ကသက်ရောက်မှုရှိနိုင်ပါလားလို့မေးရမှာဒေါက်တာမျိုးညွန့်က
ရခိုင်တော့ဆိုရင်ကျွန်တော် NLD ပါတီကတမတော်တစ်ထည့်ကိုပဲရင်ကြားစည်ရေးလုပ်နေတယ်လို့ဝေဖန်ခံခဲ့ရတဲ့အထီကိုကျွန်တော်တို့အသိပြောင်းကြိုးစားခဲ့တာပါ။သို့တော်လည်းအဲ့ဒီတောက်လျှောက်မှာထူးထူးခြားတိတာတွေတုတ်တက်မှုရဲ့လို့တော့ကျွန်တော်မတွေ့နိုင်ပါဘူး။အခုနောက်ဆုံးနေထားပါတမလို့ကနေပြီးတော့ရေကောက်ပွဲဆိုင်ရာချူရင်းချက်များအတွက်အစိုးရကတောင်းယူရမယ်လို့တောင်းဆိုတဲ့အစီအမျိုးရေကောက်ပွဲရလတ်ကော်မရှင်ကကြီးညာနောက်လက်ခံမှုစဉ်းစားအောင်မယ်လို့ပြောလာတာမျိုးရှိပါတယ်။အဲ့တော့သူရဲ့နိုင်ငံပေါ်မှာထားတဲ့စီနာပုံမှုတည်ပြီးတော့ဒီအကြောင်းလေးရဖြစ်နိုင်ပါတယ်
အဲ့တော့အခုလို National Unity Government မျိုးဖြစ်လာဖို့အစိုးရဘက်ကပြောလာတဲ့အပေါ်အဓိကတိုက်ခံပါတီနဲ့အရင်အစိုးရပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပြောခွင့်ရဒေါက်တာအနန္ဒာလှမြင့်ကိုမေးရမှာ
အဲ့ဒီလိုပြောဆိုတဲ့အပေါ်မှာတော့ကျွန်တော်တို့ကြိုးဆိုပါတယ်သို့တော်လည်းပဲရွေးကောက်ပွဲအနိုင်ရပြီးကတည်းကဒီ National Unity ကိုစူးစမ်းအကောင့်တွေဖော်ခဲ့ရမှာသူတို့တကယ်တမ်းမိမိပါတီမိမိလူသားကိုပဲဥတည်ပြီးတော့ဆောင်ရွက်ခဲ့တဲ့နေသားဖြစ်တဲ့အလုံးကလည်းညှိနှိုင်းခဲ့ကြတာကိုအကောင့်ထဲမပေါ်ခဲ့တဲ့အခါကျတော့ညှိနှိုင်းချက်တွေမဲ့သွားကြတယ်အခုရွေးကောက်ပွဲနီးမှဒီစကားပြောတာကိုကျွန်တော်တို့နိုင်ငံရေးပါတီတွေရောတိုင်းသားလက်နက်အဖွဲ့အစည်းတွေကရောညှိကြည့်ဖို့တော့ခက်နေလိမ့်မယ်လို့ကျွန်တော်ထင်တယ်
ဒါအပြင်မဲဆန္ဒနယ်အများစုဖြတ်သိမ်းခံခဲ့ရတဲ့ရခိုင်ပြည်နယ်မှာအရင်တစ်ခေါက်ရွေးကောက်ပွဲတုန်းကအဓိကအနိုင်ရခဲ့တဲ့ ရခိုင်မျိုးသားပါတီရဲ့နိုင်ငံရေးမူဝါဒဦးဆောင်ကော်မတီဝင်လဲဖြစ်လက်ရှိစစ်တွေမျိုးကနေရခိုင်ပြည်နယ်မျိုးသားလွတ်တော်မဲဆန္ဒနယ်အမှတ်3အတွက်ဝင်ပြိုင်မဲ့ဥထုံးအောင်ကျော်ကအ
ဲ့ဒီလိုပြောတာကိုကျွန်တော်တို့အနေနဲ့ကတော့ဦးမင်းလင်းပြောရင်စိတ်လက်မခံချင်ဘူးအဓိကအစိုးရအနေနဲ့တက်လာကြတဲ့ကအမျိုးသားစီလုံးကြီးရဲ့ကိုဖော်ဆောင်မယ်ဆိုပြီးတော့မှတ်နေတာကကွန်မလေးငင်းငယ်ရဲ့အတွက်ဘာမှတိတိယအကောင့်ထဲဖော်နိုင်တာမရှိဘူးနောက်တစ်ခုကတိုင်းငင်းနာပါတီတင်နဲ့စီစီလုံးလုံးညီကကတိတိချာချာတွဲဆောင်ဆွေးနွေးတဲ့တိုင်းမင်းနဲ့ဆိုတာလေအများအားနဲ့တဲ့
တစ်ချိန်တည်းမှာကချင်ပါတီ၄ခုပေါင်းပြီးအသစ်ဖွဲ့လိုက်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီဒီဥက္ကဋ္ဌလည်းဖြစ်မြေချီနာမြို့နယ်ကနေကချင်ပြည်နယ်အမျိုးသားလွတ်တော်မဲဆန္ဒနယ်အမှတ်7အတွက်ဝင်ပြိုင်မဲ့ဒေါ်တွဲဘူးကလည်း
ဒါကတော့သူတို့ပြောတာပဲရှိရဲ့လေဒီကောက်ပွဲအရင်ကတက်တန်းတစ်ခုလို့ပါတီတစ်ခုကပဲကြက်ကြက်တားတားမနိုင်ဘူးအားလုံးပေါင်းပြီးဆောင်ရွက်ရမယ့်ကိစ္စဆိုလဲဝိုင်းဝန်းဆွေးနွေးပြီးဆောင်ရွက်ရမယ့်ကိစ္စဖြစ်ပါတယ်တပါတီဒီမိုကရေစီနဲ့အလုံးမဖြစ်ပါဘူးပါတီစုံဖြစ်လာရင်တော့ပိုကောင်းမယ်လို့တော့ဒါညွှန်လင့်တာပေါ့နော်
တကယ်တော့ဒီမိုကရေစီအသွင်ပြောင်းရွေ့မှာအရေးပါတဲ့ဒုတိယတစ်ချော့ရွေးကောက်ပွဲမှာအရင်အာဏာလွှဲခဲ့တဲ့ပါတီနဲ့အခုအာဏာရထားတဲ့ပါတီတို့အပြင်တိုင်းသားပါတီတချို့လည်းပေါင်းပြီးကြံကဒီတစ်ခေါက်ကအပြိုင်ဆိုင်တွေပုံများလာနေပါတယ်ခင်ဗျာကျွန်တော်ဝင်းမင်ပါ
လာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ထွေထွေရွေးကောက်ပွဲညှိကဲ့လာပြီးဖြစ်သလိုရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီ season ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Magazine season မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင့်သံကြားနဲ့ DVB ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် VOA Internet website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်ကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
နေတဆင့်ကူးဆက်တဲ့ COVID-19 ရောဂါကိုဖြစ်စေတဲ့အမုံမွားတွေကိုနှာခေါင်းစည်းတက်ခြင်းအပြင်အကာအကွယ်ပေးနိုင်မဲ့ထိရောက်မှုကတော့အမျိုးမျိုးရှိပါတယ်လို့ဂျပန်နိုင်ငံတိုကျိုမြို့ကယောဂါပိုးမွားဗေဒပညာရှင်တွေကပြောလိုက်ပါတယ်ဒီကြောင့် VOA သတင်းတော်မာရီယာမာဒီယာလိုပေးပို့ထားတဲ့သတင်းလွှာကိုကျွန်မစုမုံကပြောပြပေးချင်ပါတယ်ရှင်သိပ္ပံပညာရှင်တွေက COVID-19 ရောဂါရှိတဲ့သူတယောက်ချောင်းဆိုးလိုက်တဲ့အခါထွက်လာတဲ့အမုံမွားတွေနဲ့မျက်နှာချင်းဆိုင်မှာအသက်ရှူနေတဲ့လူတယောက်ရဲ့ပုံစံကိုစက္ကရိယာသုံးပြီးယောဂါပိုကူးဆက်ပုံကိုလူပုံစံအယုံနှစ်ခုကိုသုံးပြီးတော့ရှင်းပြပါတယ်။ DTT Famous သုတေသနအဖွဲ့ရဲ့ခေါင်းဆောင် Yushi Hiro Kawika ကယောဂါပိုမွားပေတာဆရာဖာမောက်ခတယောက်ပါ
။ဆမလီမတ်စ်ကွာ
နှာခေါင်းဆီးတွေတက်ထတာဟာဗိုင်းရပ်စ်ဒီလူခန္ဓာကိုယ်ရဲ့ဝင်ရောက်မှုပမာဏကိုရှော့ချပေးနိုင်တယ်ဆိုတာတန်မြတ်ဖြစ်စရာမရှိပါဘူး။ဒါပေမဲ့လည်းတစ်ချိန်တည်းမှာပဲနှာခေါင်းဆီးတွေရဲ့ကာကွယ်နိုင်စွမ်းနဲ့ပတ်သက်လို့သိပ်ပြီးလုံလုံကဲကဲခတ်မှန်းသတ်မှတ်တာမျိုးတော့မလုပ်သင့်ပါဘူး
။သူတို့ကခြိသားခွဲစိတ်ခံသုံးတဲ့ N95 နှာခေါင်းဆီးသုံးမျိုးကိုလူပုံစံအယုံမှာတက်ပြီးတော့နောက်တစ်ယောက်ကတော့ဆက်ကိုသုံးပြီးအသက်ရှူသွင်းတာနှိုင်းယှဉ်ကြည့်ခဲ့ကြပါလေ
။
N95 ကတော့အထူးအောင်ဆုံးကာကွယ်နိုင်တာကိုတွေ့ရပြီးတော့ခွဲစိတ်ခံသုံးတဲ့ခြိသားနှာခေါင်းဆီးတွေကတော့ဒုတိယနဲ့တတိယလိုက်ကြကြောင်းသူကပြောပါလေ
။
ဟီရိုရှိမာတက္ကသိုလ်ကယောဂါပိုမာဆိုင်ယာပါမောက်ခတာကီမာဆာစာကာကူချီကလည်းကိုရိုနာဗိုင်းရပ်စ်အဆစ်တွေကိုသုံးပြီးလေ့လာတာကပိုကောင်းတဲ့စမ်းသပ်မှုဖြစ်ကြောင်းရှင်းပြပါတယ်
။တခွန်မနောနောဒီဆုတ်စကတ်
တကယ်လက်တွေ့ဘဝမှာဗိုင်းရပ်စ်တွေရှိနေတဲ့လူတို့ကိုရှူရှိုက်မိလို့ရှင်ဘလို့ဖြစ်မလဲဆိုတဲ့အနီးကပ်ဆုံးအဖြစ်ကိုတတ်နိုင်သမျှသိရဖို့အတွက်သူတို့အားထုတ်လေ့လာခဲ့ကြတာပါ။တကယ်လက်တွေ့ဘဝနဲ့တော်တော်လေးနီးစပ်တဲ့အဖြစ်ဖြစ်လိမ့်မယ်လို့ယုံကြည်ပါတယ်။
တိုကျိုမြို့ရဲ့သွာလာနေကြသူတွေဟာနှာခေါင်းဆီးတွေကိုတတ်ထားကြပေမဲ့အကုန်လုံးကကာကွယ်မှုအမြင့်ဆုံးနှာခေါင်းဆီးတွေတတ်ထားကြတာတော့မဟုတ်ပါဘူး။ John Bohan ကတရုတ်ကျောင်းသားတစ်ယောက်ပါ
။တော်မန်နီချီ
တိုကျိုမြို့မှာကတနေ့တနေ့ကိုယောဂါပိုးကူးဆက်ခံသူ200ဝန်းကျင်လောက်ရှိနေတာဆိုတော့အနည်းဆုံးတိုကျိုမှာနေတဲ့သူတွေဟာနှာခေါင်းဆီးတွေသုံးသင့်တယ်လို့ထင်ပါတယ်
။ဂျပန်အမျိုးသမီး မီကူမီမိုချီစီကီကလည်းခုလိုပြောပါတယ
်တမတခဆွင်းရှိုတက
ရီတမကအမောင်မွားတဲ့ကြောင့်နှာစီချောင်းစိုးဖြစ်လေရှိရောအရင်ကတည်းကနှာခေါင်းစီးတက်လေရှိပါတယ်အထူးသဖြင့်ဆောင်းနှင်းနေဆိုရင်တော့တော့ကွေးမမိအောင်လို့ကိုဖါကိုပဲအကာအကွယ်ယူဖို့နှာခေါင်းစီးသုံးပါတယ်ရေရာသီကတော့ရာသီဥတုရပူလုံးလို့နည်းနည်းခက်ပေမဲ့နှာခေါင်းစီးတက်တာပြဿနာမဟုတ်ဘူးလို့ထင်ပါတယ်
ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူက9,800ကျော်ရှိထားပြီးအနည်းဆုံး1,800သေဆုံးခဲ့ရပြီးဖြစ်ပါတယ်။ပြည်လေကျန်းမာသူတွေကတော့9,000ကျော်ရှိပါတယ်လို့ဂျပန်အစိုးရကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင်။ကျမစုမုံပါ
ရရှိမှပြအခုဆက်လက်ပြီးကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားနေကြလဲဆိုတာကိုကြည့်ရအောင်ပါ။မူရင်းအပေါ်မူရင်းအစုံနှုံအတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကျော်စံသာပါ။မြန်မာနိုင်ငံရွေးကောက်ပွဲညဉ့်ညာရင်းနဲ့တလှမ်းကွာသွားခြင်းဆိုတဲ့ခေါင်းစဉ်နဲ့ Ben Dunan ရေးတဲ့ဆောင်းပါးကို thediplomat.com မှာဖတ်ရပါတယ်။လက်မဲ့မြန်မာနိုင်ငံရွေးကောက်ပွဲဟာသမိုင်းမှတ်တမ်းတစ်ခုလို့ယူဆကြမယ်ဆိုရင်တိုင်းရင်းသားလူနည်းစုအကျိုးကိုကာကွယ်သောမတူကွဲပြားတဲ့အယူအဆတွေကိုသိခံနိုင်သော liberal democracy ကိုဥတည်တဲ့မှတ်တိုင်တော်မဖြစ်နိုင်ဘူး။အင်အားကြီးတပါတီနဲ့စစ်တပ်တို့ပူးတွဲချုပ်ကန်သောအုပ်ချုပ်မှုကိုပုံမိုခိုင်မြဲစေမဲ့ရွေးကောက်ပွဲသာဖြစ်တဲ့ဒီစနစ်အောက်မှာစစ်တပ်အနေနဲ့တိုင်းဒေသလက်နက်ကိုင်တွေကိုဆန္ဒရှိတယ်လို့ဆက်လက်တိုက်ခိုက်သွားနိုင်မှာဖြစ်တယ်လို့ဆိုထားပါတယ်။2017မှာဆီအစိုးရကစီကန်းရှိသော democracy ထွန်းကားရေးအစဉ်ကူးပြောင်းရေးလုပ်ခဲ့တာဟာတည်ငြိမ်မှုရှိစေခဲ့တယ်အကန့်အသတ်အများကြီးရှိနေခဲ့ပေမဲ့လွတ်လပ်မှုအခြေအနေတိုးတက်လာတဲ့လူတွေဟိုတုန်းကလုံးဝမမျှော်မှန်းခဲ့တဲ့စီးပွားရေးတိုးတက်မှုကိုလည်းပဲဖြစ်ထွန်းစေခဲ့ပါလားတဲ့ဒါပေမဲ့ဒီလိုတိုးတက်မှုလွတ်လပ်မှုတွေကိုတိုင်းရင်းသားဒေသတွေဝေမျှခံစားခွင့်မရရှိခဲ့ဘူးဆိုပြီးရခိုင်ပြည်နယ်မြောက်ပိုင်းကနမူနာတချို့ကိုပေးထားပါတယ်ဒီလိုလူငယ်စုတွေရဲ့ဒုက္ခတွေဟာအာဏာရှင်စနစ်စီကိုဆော့ကျသွားနေတာမဟုတ်ပေမဲ့ illiberal လို့ခေါ်တဲ့ liberal မဆန်သော majoritarian democracy လို့ခေါ်တဲ့လူများစုကြီးစိုးရေး democracy တို့စီကိုဥတည်နေတဲ့အစိုးရဟာလည်းပဲအုပ်စုကြီးရဲ့လူတွေရဲ့ဆန္ဒကိုပဲအကျော်နေတယ်လို့ဆိုထားပါတယ်။ democracy ပြုပြင်ပြောင်းလဲမှုတွေဟာတန်ခတ်ပိတ်ဆို့မှုကိုဆက်ဆံစေတယ်ဆိုတာအစိုးရကသဘောပေါက်ပြီးအနောက်နိုင်ငံ democracy နိုင်ငံတွေအနေနဲ့လည်းတရုတ်နဲ့ပြန်ဆိုင်နေရတဲ့ပထဝီနိုင်ငံရေးအခင်းကျင်းမှာမြန်မာနိုင်ငံဘက်က democracy ပြောင်းလဲတဲ့တင်ကိုသိကြားခြင်းနေပေမဲ့မြန်မာစစ်တပ်ဟာသူ့ရဲ့အကျိုးစီးပွားကိုမက်မော့တွေဖက်ထားစေဖြစ်တယ်လို့ထောက်ပြပါတယ်။ဒီလိုအခြေအနေမျိုးမှာရွေးကောက်ပွဲကျင်းပလာမယ်ဆိုတော့ဒီရွေးကောက်ပွဲကိုပုံစံမျိုးနဲ့မြင်ရတယ်လို့ဆိုပါတယ်။ပထမတစ်မျိုးကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်တော်အောင်ဆန်းစုကြည်ရောအဓိကကြီးစိုးလာမယ်ရွေးကောက်ပွဲအခင်းကျင်းဖြစ်တယ်။နောက်တစ်ခုကတော့တိုင်းရင်းသားပြည်နယ်တွေမှာအကွဲအပြဲတွေများပြီးခံမှန်းရခက်ခဲတဲ့ရွေးကောက်ပွဲဖြစ်တယ်လို့ဆိုထားပါတယ်။ဘာပဲပြောပြောနိုင်ငံတကာအသိုင်းအဝိုင်းကတော့လာမယ့်ရွေးကောက်ပွဲရလဒ်ကိုအစည်းအမပြုကြမှာသာဖြစ်ပါတယ်။မြန်မာပြည်သူလူထုအများကလည်းသူတို့ကြိုက်ရအစိုးရကိုပြန်လည်ရွေးချယ်ရလို့ဝန်တာကြပါလိမ့်မယ်။အဲသို့တော်လည်းပဲတိုင်းရင်းသားလူနည်းစုတွေရဲ့ကိုစားပြုမှုကိုတော့လေးလူစုခံရပါလိမ့်မယ်လို့ညွှန်ကြထားပါတယ်ခင်ဗျာ။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ COVID ကံရောဂါပြန့်ပွားမှုကြောင့်လုပ်ငန်းကိုင်ခန်းတွေရပ်ဆိုင်းထားရတဲ့အတွက်ကျွေးတင်တာတွေများပြားလာပုံကိုဥအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
မြန်မာမျိုးကြီးဆယ်မျိုးကအသေးစားလုပ်ငန်း2300ကျော်ကိုအိုနောက်လုပ်ငန်းဖွံ့ဖြိုးရေးအဖွဲ့ကစစ်တမ်းကောက်တဲ့အခါမှာစီးပွားရေးပုံမူကျတဲလာကြောင်းသိရပါလေ။ဖအားကလေးမန္တလေးမုံရွာမြကြီးနာမော်လမြိုင်ပသိမ်တောင်ကြီးရန်ကုန်နဲ့လှိုင်းသာယာကလုပ်ငန်းလေးတွေမှာက ကိုဗစ်ရောဂါမဖြစ်ပွားခင်ကတည်းကအလုံးမမမလုံးနိုင်သူ60ရာခိုင်နှုန်းလောက်ရှိပါတယ်။ကိုဗစ်ရောဂါဖြစ်လာတဲ့အခါမှာ85ရာခိုင်နှုန်းအထိတိုးပွားလာတယ်လို့ဦးနှောင်းအဖွဲ့ကဆိုပါတယ်။လုပ်ငန်းဖွံ့ဖြိုးရေးအတွက်ဦးနှောင်းအဖွဲ့ကို Google Company ရန်ကုန်ကနေ2012မှာတည်ထောင်ပါတယ်။စီးရင်သားများတဲ့ရွှေပြည်သာလှိုင်သာယာနဲ့ဒရမြို့နယ်တွေမှာ UN Habitat အဖွဲ့ကစစ်တမ်းခောက်တဲ့အခါကိုဗစ်ရောဂါမဖြစ်ပွားမိကလေးကကျွေးတင်နေသူ60ရာခိုင်နှုန်းတော့ရှိနေပါလေ။အများစုဟာရိတ်ခါဆေးဝါးအတွက်ငွေချေးကြတာဖြစ်ပါလေ။ကိုဗစ်ရောဂါကာကွယ်ဖို့လှုပ်ဆောင်ရမှာတွေကိုသိပေမဲ့လှုပ်ဖို့အခြေအနေမရှိပါဘူး။တဦးနဲ့တဦး6ပေကွာပြီးနေထိုင်နိုင်တဲ့အိမ်ရာမရှိပါဘူး။အိမ်ကောင်စု30ရာခိုင်နှုန်းမှာနှကောင်းစည်းဝယ်စရာငွေပုံမရှိကြပါဘူး။
ကိုဗစ်ရောဂါကြောင့်စီးပွားရေးကျဆင်းနေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်တာပါ။တိုင်းပြည်ရဲ့အသတင်းထုတ်လွှင့်မှုတိုးတက်နှုန်းဟာလက်ရှိဗန္ဒာရေးနှစ်မှာ 3.5 ခန့်နှုန်းအထိကျဆင်းသွားနိုင်တယ်လို့ကမ္ဘာ့ဘဏ်ရဲ့ဇွန်လထုတ်စီးပွားရေးလေ့လာချက်မှာဖော်ပြပါရယ်။စီးပွားရေးတိုးတက်မှုနှုန်းနှေးကွင်းရင်ဆင်းရဲတဲ့အိမ်ဆောင်စုတွေပိုဆင်းရဲဖို့သာရှိတယ်လို့ဆိုပါရယ်။ဒါကြောင့်လာမယ့်နှစ်တွေမှာစီးပွားရေးဥမော့လာမယ်ဆိုရင်တော့ဆင်းရဲနှွားပါမှုဟာကိုဗစ်မတန်မီကာလအခြေအနေကိုပြန်ရောက်ဖို့အလားအလာမရှိဘူးလို့သိရပါတယ်။အစိုးရရဲ့ကိုဗစ်ရန်ပုံငွေထူထောင်မှုနဲ့ကိုဗစ်စီးပွားရေးကုစားရေးစီမံချက်ကိုလည်းကမ္ဘာ့ဘဏ်အစိုးရအခမ်းအနားမှာဖော်ပြပါတယ်။လုပ်ငန်းခန္ဓာအားလုံးကိုဗစ်တန်ကိုတပြိုင်တည်းခံရတာမဟုတ်ပဲလုပ်ငန်းသဘာဝကိုလိုက်ပြီးတရေရိုက်မှုအမျိုးမျိုးရှိတာတွေ့ရပါတယ်
။တကယ်တော့ကမ္ဘာ့ဘဏ်ဟာမေလအထိတာအခြေအနေကိုလေ့လာထားတာဖြစ်ပါတယ်။ကိုဗစ်ကြောင့်ရပ်ဆိုင်းလိုက်ရတဲ့ပုဂ္ဂလိကလုပ်ငန်းတွေမှာဝန်ဆောင်လုပ်ငန်းဟာ40ရာခိုင်နှုန်းအထိရှိတာမို့အများဆုံးဖြစ်နေပါတယ်။ကုန်ထုတ်လုပ်ငန်းမှာ12ရာခိုင်နှုန်း၊စိုက်ပျိုးရေးမှာ6ရာခိုင်နှုန်းယာယီရပ်ဆိုင်းမှုရှိတယ်လို့ဆိုပါတယ်။စီးပွားရေးလုပ်ငန်း50ရာခိုင်နှုန်းငွေကြေးအကျပ်အတင်းနဲ့ကြုံတွေ့နေရပါတယ်။ဒီထဲမှာစိုက်ပျိုးရေးက3ပုံ2ပုံပါဝင်တာမို့အများဆုံးဖြစ်ပါတယ်။ငွေချေးဖို့အခက်အခဲရှိတဲ့လုပ်ငန်းက42ရာခိုင်နှုန်းရှိပါတယ်။ကမ္ဘာ့ဘဏ်ကလေ့လာတဲ့လုပ်ငန်းတွေမှာကိုဗစ်ကြောင့်လုပ်ထုံးလုပ်နည်းအွန်လိုင်းကပြောင်းလုပ်ကိုင်သူဥယျာဉ်20ရာခိုင်နှုန်းသာရှိတာတွေ့ရတယ်လို့ဆိုပါတယ်။စိုက်ပျိုးရေးကဏ္ဍမှာအွန်လိုင်းအသုံးပြုမှုအားနည်းနေပါတယ်
။ကိုဗစ်ကြောင့်စီးပွားရေးထိခိုက်နှိမ့်နာသွားတာတွေကိုကန့်တွဲဖြေရှင်းတဲ့လုပ်ငန်းကော်မတီဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကလည်း NLD အစိုးရရဲ့ကိုဗစ်စီမံချက်ကိုစက်တင်ဘာ29ရက်နေ့ထုတ်မြန်မာအလင်းသတင်းစာအင်္ဂလိပ်ပိုင်းမှာဖော်ပြပါရယ်ကိုဗစ်ဆိုးရိုးတွေကိုဖြေရှင်းနိုင်ဖို့အတွက်အစိုးရကကြက်တန်းပေါင်း2တန်းနီးပါးထုတ်ပေးထားတယ်လို့ဆိုပါရယ်အဲ့ဒီတဲမှာဆေးရုံကုန်ထုတ်လုပ်ငန်းခရီးသွားနဲ့ဝန်ဆောင်မှုလုပ်ငန်းအတွက်ကြက်တန်းပေါင်း2သိန်းလေယာဉ်ကဏ္ဍအတွက်ကြက်တန်းပေါင်း6သိန်းအသေးစားငွေချေးလုပ်ငန်းအတွက်ကြက်တန်း1သိန်းအသေးစားအလက်စားလုပ်ငန်းတွေအတွက်ကြက်တန်းပေါင်း2သိန်းလက်ဖက်ဆိုင်နဲ့လမ်းဘေးဆိုင်လေးတွေအတွက်ကျပ်သန်းပေါင်း3သိန်းပါဝင်တယ်လို့ဦးတောင်ထွန်းကပြောပါတယ
်။ ADB အာရှဖွံ့ဖြိုးရေးဘဏ်ကတော့မြန်မာပြည်ရဲ့ GDP အသတင်းထုတ်လုပ်မှုဟာဒီနှစ်ထဲမှာ2ရာခိုင်နှုန်းနီးပါးသာတိုးတက်လာဖွယ်ရှိပြီးရှင်းသင့်2021မှာ6ရာခိုင်နှုန်းတိုးဝှက်လိမ့်မယ်လို့ကမ်းမန်းထားပါဗျ။2020မှာမြန်မာဗီယက်နမ်နဲ့ဘရူနိုင်းမှာသာအသတင်းထုတ်လုပ်မှုအနည်းငယ်တိုးမယ်လို့ DBB ကကမ်းမန်းပါတယ်။ကျန်းအာရှနိုင်ငံတွေရဲ့အသတင်းထုတ်လုပ်မှုမှာအနှုတ်လက္ခဏာပြနေပါတယ်။စီးရဲသားအခြေအနေသိုးဝါလာလို့အတုံးမယူဖို့ငွေကြေးဝန်ဆောင်မှုလုပ်ငန်းတွေကိုတိုင်းနယ်ပြည်နယ်အစိုးရတွေကညွှန်ကြားထားတယ်လို့ကိုစော်ထက်ရဲ့အော်တိုဘာလ2ရက်နေ့ထုတ် VOE သတင်းလောမှာဖော်ပြပါတယ်။နိုင်ငံခြားရောက်မြန်မာအလုံသမားတွေလည်းအခက်အခဲတွေ့နေပါတယ်။ထိုင်းနိုင်ငံမှာမြန်မာအလုံသမား2တန်းနဲ့3တန်းအကြာအထိရှိနိုင်ပြီးစင်ကာပူနဲ့မလေးရှားမှာ5သိန်းလောက်ရှိမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။ဒီလိုအလုံသမားတွေပြန်ပို့တဲ့ငွေကိုမိခိုနေရတဲ့အိမ်ဆောင်စုက7ရာခိုင်နှုန်းလောက်ရှိပါတယ်။အိမ်နီးချင်းနိုင်ငံတွေမှာစီးပွားရေးကျဆင်းတာကြောင့်ငွေပြန်မပို့နိုင်သူတွေနဲ့ပြီးတော့ပြန်သူတွေလည်းများပြားနေပါတယ်။ဒါကြောင့်စီးရင်သားတွေရဲ့အခြေအနေဟာပိုပြီးဆိုးဝါးလာပွဲရှိတယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းတာပါတယ်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့မဲပေးချိန်အတွက်ကိုဗစ်သတိပြုပြင်ဆင်ကာကွယ်ရေးပြောပြထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတိတိတသာမကျသေးချိန်မှာနိုင်ငံတော်ရှည်ရေးအတွက်မဲပေးရမှာမို့ ကူးစက်မှုလျှော့ချနိုင်အောင်ဘာတွေကြိုတင်ပြင်ဆင်သတိထားမဲပေးတယ်မှာလဲ။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကလမ်းညွှန်ထားတာအပြင်ဘလို့ကြုံလာနိုင်တဲ့အခြေအနေတွေအတွက်ဘာတွေပြင်ဆင်ဘလို့သတိနဲ့ကာကွယ်မဲပေးတယ်မှာလဲ။ဒီအကြောင်းရန်ကုန်စစ်ရုံးကြီးရေးပေါ်ဌာနရဲ့ပမခဌာနမှူးဒေါက်တာမမိုးဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ကဲရေဘော်တခုဆရာဝန်ကြီးဗမောခဒေါက်တာမမောဦးခင်ဗျာရွေးကောက်ပွဲကလည်းနီးလာပြီဒီယောဂါကလည်းဖြစ်နှုန်းကအရန်မကျသေးတော့ဒီအထူးသဖြင့်တော့ကူးစက်မှုများတဲ့ဒေတာတွေမှာပေါ့နော်လူနေထူးတဲ့ဒေတာတွေမှာရောဒီကူးစက်မှုကိုလျှော့ချနိုင်ဖို့အတွက်ကျမကြီးနဲ့ကစားဝန်ကြီးဌာနကတော့လမ်းညွှန်ချက်တွေစီကံတွေထုတ်ထားတော့ရှိတာပေါ့ဒါပေမဲ့အများပြည်သူသိသိချာချာမသိမှရေနောက်သိပြီးရင်လည်းလက်တွေမှာအခက်အခဲရှိနေတာလွဲချော်နေတာတွေအဲ့ဒါတွေကိုကျွန်တော်အဓိကဆွေးနွေးပါမယ်ဆရာကြီ
းဒီ2020ခုနှစ်ရွေးကောက်ပွဲရှိလုပ်တဲ့အချိန်နဲ့ကိုဗစ်အချိန်နဲ့လာပြီးတော့တိုက်ဆိုင်နေတဲ့ကိစ္စတွေစိန်ခေါ်မှုတစ်ခုလို့ပြောလို့ရပါဒီဘက်ကကိုဗစ်ကလည်းပဲအများကြီးတဟုန်တို့မတိုးလာပေမဲ့အငြင်းတန်းထောင်ကျော်နေတိုင်းထွက်နေတဲ့ကာလမှာရှိနေတဲ့အချိန်မှာပဲကျွန်တော်တို့ကျန်းမာရေးဆိုင်ဘက်ကနေပြီးတော့ယောဂပိုကူးစက်မှုမရှိသေးသေးကပို့ပြီးတော့အရေးကြီးတယ်နိုင်ငံတော်ဘက်ကကြည့်ရင်လည်းပဲရှေ့ရေးအတွက်ရုပ်ပွဲကိုဖြစ်မနေလိုအပ်မဲ့အခြေအနေရှိတယ်အဲ့ဒီအချိန်မှာဒီလူလူအနေနဲ့ကိုဗစ်ကူးစက်မှုအန္တရာယ်အလွန်ကြီးတယ်ဆိုတဲ့အကြောင်းနဲ့အဲ့ဒီအနေနဲ့ပတ်သက်တဲ့လိုက်နာရမယ့်စီကံချက်တွေနေုံနေပြင်ဆင်ထားမှုတွေအကုန်လုံးအတွက်တော့ကြီးညာထားတာပဲသို့တော်လည်းပဲရွေးကောက်ပွဲလုပ်တဲ့အချိန်တည်းစာရင်တော့ရွေးကောက်ပွဲလုပ်လိုက်တဲ့အချိန်မှာကိုဗစ်ကူးစက်မှုအနည်းနဲ့အများဆုံးဒီလိုတိုးလာမှာကျွန်တော်တို့ကြောက်တဲ့အတွက်ပြည်သူလူထုကိုလည်းပဲဒီချက်မှတ်ထားတဲ့စီမင်းစည်းကမ်းတွေအပြင်ဖြစ်လာနိုင်ခြေတွေအများကြီးရှိတယ်။ရောဂါကာကွယ်ရေးကိုလုံးဝသတိမလွတ်ဖို့ကြိုးစားနေပါတယ
်။ဟုတ်ကဲ့ဆရာကြီးဒီအနေနဲ့ကင်းကင်းမဲပေးနေမျိုးဘာတွေပြင်ဆင်ထားတယ်လဲ
။မဲယုံရဲ့အနေအထားကိုမဲသွားမပေးခင်လိလာတဲ့ဒီထဲမှာဘယ်လိုရှိတယ်တန်းစီရမယ့်နေရာ registration ပေါ်မှာကုန်တင်လုပ်ရမယ့်နေရာမဲပေးရမယ့်နေရာဘယ်နေရာဆိုတာမျိုးတွေကြိုတင်သိထားဖို့လိုတဲ့အပြင်ဒီဒီမှာမကြာခဏဆိုလို့မဲဘယ်လိုပေးရမယ်သင်ကြားပြတ်တာပေးနေတဲ့နီးလန်းနေမဲစီရင်စာရွက်ကိုယူပြီးတော့ဘယ်လိုရွေးရမယ်ဘယ်လိုဒစိတုံးထိုးရမယ်ဒါတွေကိုကြိုတင်ပြီးတော့ပြင်ဆင်ထားရမယ်အိမ်မှာကလေးကနောက်ကိုနဲ့အတူတူယူသွားရမယ်အနည်းဆုံးချင်းတော့ကိုယ့်ရဲ့မှတ်ပုံတင်မှတ်ပုံတင်ဆိုလဲကိုမှတ်ပုံတင်ကိုတယောက်ချင်းပဲကင်တင်တယ်မိသားစုနဲ့တော့တယောက်တည်းအကုန်လုံးကင်ထားပြီးတော့ဝဝေဒီဝေတစ်ခါပြန်စုတင်တာမျိုးတွေမလုပ်သေးဘူ
းဟုတ်ကဲ့အိမ်ကနေထွက်တာနဲ့ဘာလို့စပြင်းသွားလို့လဲ
ကိုဗစ်ကာကွယ်ရေးနီးလန်းနေအပြေအဝရှိရလားကျင့်သုံးတတ်ရလားကြိုတင်ပြီးကိုအိမ်ကလူတွေအကုန်လုံးကြိုတင်ပြင်ဆင်ထားဖို့လိုတယ်ကိုအတွက်အနည်းဆုံးအစ်နှာခေါင်းစည်း mask ရယ်လက်အိတ်ရယ် face shield လို့ခေါ်တဲ့မျက်နှာကာတဲ့ plastic ကိုပိုင်ဘော့ဘင်ကိုယ်ပိုင် tissue ကိုလုံးရှိသလားမရှိသလားကိုယ့်အိမ်သားတွေအတွက်အိမ်သား9ယောက်ရှိရင်9စုံရှိရလားအရင်ကြိုတင်စစ်ဆေးထားတဲ့နဲ့မဟုတ်ဘဲနဲ့တယောက်တလဲစီသွားပေးပြီးဒီပစ္စည်းတွေအကုန်လုံးကတယောက်တလဲစီသုံးလို့မရဘူးဆိုတာလည်းသိချာလိုက်နာဖို့လိုတယ်နောက်တခြားနေ့တွေမှာပြင်ထွက်ရင်သုံးတာတဲ့မဲယုံမဲသွားပေးတဲ့အချိန်မှာကိုယ့်ကိုယ်ကိုကာဝယ်ဖို့ကပို့လို့တယ်မဲယုံရောက်တဲ့အခါမှာငကိုလိုမျိုးတယောက်ချင်းတွေ့မှာမဟုတ်တဲ့အတွက်လူစုလူဝေးတွေလည်းရှိကောင်းရှိနိုင်တယ် registration သွားလုပ်တဲ့အခါမှာတယောက်တယောက်နဲ့ထိတွေ့မှုတွေလည်းရှိကောင်းဒါတွေကိုကြိုတင်စဉ်းစားထားပြီးတော့ဒါလေးကျူရီစုဆောင်ဖြစ်စင်စီကျမှာလ
ေဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီမဲယုံစအိမ်ကထွက်ပြီဆိုလို့ရှိရင်ရော
မဲယုံတွေကစတိကျဆောင်ရွက်ထားတော့လည်းပဲလိုက်နာနိုင်ရင်ဒီဆောင်ရွက်ထားမှုတွေကပြတ်သွားနိုင်တယ်မဲယုံတွေမှာတန်းစီတဲ့အခါမှာအနည်းဆုံး6ပေကွာတဲ့နည်းနဲ့တန်းစီဖို့လိုတယ်မဲယုံကျဲဝင်တဲ့နေမတခြားကြီးကျယ်မှုတွေသူတို့ညွန်ပြတဲ့အတိုင်းကျွန်တော်တို့ကလိုက်နာတဲ့နေတန်းစီတဲ့အခါမှာလူအစုလိုက်မဖြစ်ဘူးတယောက်နဲ့တယောက်နဲ့မတိုင်မင်မှုစလိတ်တောက်တာတို့ကွန်စားတာတို့မတ်ကိုချုပ်ပြီးတော့တယောက်နဲ့တယောက်နဲ့စကားပြောတာတို့တယောက်နဲ့တယောက်တိုးသွားပြီးတော့ဘယ်လိုပေးရမလဲမသိလို့တူတူကတ်နေတာတို့ဒါမျိုးတွေမလုပ်သေးဘူ
းဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
ကလေးငယ်တွေခေါ်သွားတာတို့အကြီးအကျယ်တွေဆိုသူတို့တယောက်တည်း6ပေကွာမှမနေနိုင်လို့အတူတကွမိသားစုနေရတယ်ဒါမျိုးတွေလည်းကြုံကောင်းကြုံနေတယ်ဒါမျိုးအခုညီပေးရတာတို့တွဲရတာတို့အဲ့ဒါကတော့မဲယုံဝန်ထမ်းတွေကိုကြောင်းကြဖို့လိုတယ်မဲယုံဝန်ထမ်းတွေကဖေးမှပြီးတော့ခေါ်သွားဖို့လိုတယ်နောက်တစ်ခါကျတော့ဒီလိုနေရင်နဲ့မတ်ကချိုးပြက်သွားမယ်ကာကွယ်ရေးပစ္စည်းလက်ရည်တွေမတ်စီတက်ထားပြီမဲ့ကိုယ့်ရဲ့လက်ကမတ်ကိုခဏခဏကင်နာချွတ်တာတက်တာမျက်နှာကိုထိတာဒါမျိုးတွေမလုပ်သင့်လက်ရည်ဝတ်ထားပြီးအချိန်ခဏလေးပဲယူရမှဖြစ်တယ်မဲယုံမှာတန်းစီတဲ့အချိန်မချဘူးလို့တစ်ချိန်လုံးစနစ်တကျနဲ့တယောက်ပြီးတယောက်တယောက်ပြီးတယောက်ရစ်ကျင်တာမှအချိန်များများကျုံမယ်တန်းစီနေတဲ့အချိန်မှာအရှိမတခုခုခက်ခဲကြောင့်မတ်ကုတ်တွေနဲ့ခက်ခဲခုခုဖြစ်လို့ဟိုတနေ့အချိန်လို့ပြပြချားနေလို့ဖြစ်ဖြစ်အသေးစိတ်တွေကျွန်တော်တို့ကြည့်ဖို့လိုတယ်အေးရမထွက်ခင်ကလေးကလည်းကိုယ်ကချားနေသလားကိုယ်ပြည့်ဖြစ်အနံ့ပြောက်နေသလားကိုယ့်အကူအကြောင်းကြားမယ်အနံ့ပြောက်နေတဲ့ယောဂလက္ခဏာပြားတယ်ခံစားနေရတာနဲ့မဲပေးချင်လို့တွားပြီးတန်းစီအဲ့ဒီလူတွေရောက်ရင်ဂျန်နဲ့မဲလာပေးတဲ့လူတွေအတွက်တကယ်တော့အန္တရာယ်ရှိရလေ ညာအဲ့ဒီလူမျိုးတွေအတွက်ကျွန်တော်မသိနိုင်ဘူးလေအနှံ့ပြောင်းနေတဲ့လူလည်းဖြစ်ကောင်းဖြစ်နေနိုင်တာပဲမဲလာပြီးတဲ့အခါမှာတားမျိုးတွေအတွက်လည်းချိုးတင်ပြီးတော့ဆွေးနွေးလာဖို့တော့ဂျုံမယ်ဘလို့လုပ်လဲဆိုတဲ့ဟာမျိုး
ဟုတ်ကဲ့နောက်တစ်ခုကအခုမဲယုံတဲ့အစဝင်ပြီးသွား
အပေါ်ကကနေပြီးတော့ကိုကူချင်းတိုင်းတာနဲ့လက်စည်းလေးဖြန်းပေးတဲ့ဟာနဲ့အဲ့ဒီအစီအစဉ်ရှိမဲယုံနေရောက်တဲ့အခါမှာမပုံတင်နဲ့ကိုယ့်ရဲ့စီရင်ကိုပြီးမယ်မဲဆန္ဒပြုသူဟုတ်မဟုတ်မပုံတင်ဖြစ်တဲ့အခါမှာလည်းဒါပလတ်စတစ်တွေကိုထည့်ပြီးပြရတာလို့ပြီးရဲ့ဒီပလတ်စတစ်အိတ်တွေတုံးဆွဲခဲ့တဲ့ပစ္စည်းတွေပါတယ်ဒါတွေကိုစမြင့်ကြဆုံးပြတဲ့ကိစ္စတွေလည်းစီစဉ်ထားတယ်ဒါပေမဲ့ပြည်သူလူထုကလိုက်နာပေးဖို့ဟိုတွေ့တဲ့နေရာချခဲ့တာလို့မဲယုံဒီလိုပြန့်ကျဲနေတာလို့မဖြစ်စေချင်ဘူးဒါအနေရကြီးတယ်ကိုကိုယ်တိုင်တုံးဖို့အတွက်တ िश ူးတွေပါရင်စနစ်တကျနဲ့ပြန်ဆုံးပြတဲ့ဟာမျိုးမိုက်ဖုန်းတော်တော်များများတွေလည်းပြင်ထားတယ်ဒါပေမဲ့ပြည်သူလူထုဒါတွေကိုအသုံးပြုဖို့လိုတယ်ကိုမဲပေးမဲ့ပစ္စည်းတဲ့ဘောပင်တို့အဲထဲမှာရှိမဲ့စိတ်တုံးတို့သပွဲတို့စနစ်တကျနဲ့အ ਨੇ ဆုံးထိတွေ့မှုလေးနဲ့ပဲမဲကိုထည့်ခဲ့ဖို့ပြတာပေါ့နော်မဲယုံတွေကဒီဝင်နေထွက်ကောင်းမှုလူတွေအရန်ပိတ်လောင်ပြီးတော့ချင်းမြောင်းပြီးတော့နေမကောင်းဘူးအဲထဲမှာတယောက်ချင်းစီပဲဝင်ပြီးတော့မဲပေးတဲ့အခြေအနေမျိုးမှာပြန်ထွက်လာတာနဲ့လက်ဆေးဖို့လက်တန့်ဆေးရည်နဲ့ဆေးဖို့ပြန်တုပ်ဖို့ကိုယ့်ရဲ့ဒီမှာတုံးလာတဲ့ကကွေပီပီပစီရီနောက်တစ်ချက်ထပ်စဉ်းစားမယ်ဆိုရင်တော့ကိုကိုင်ဒီကိုင်နဲ့အထဲထဲမှာမဲပီပီပြန်ထွက်လာရင်အဲ့ဒီမှာကြီးဝတ်ပြီးတော့လက်အကြီးဝတ်ပြီးတော့လည်းကိုယ့်အိမ်ကိုပြန်သွားလို့မဖြစ်ဘူးစနစ်တကျချုပ်ပစ်ခဲ့ဖို့အတွက်လိုတယ်အိမ်ပြန်သွားမယ်ဆိုရင်ဒါအစ်စ်တကူထပ်တက်သွားဖို့တော့တကယ်တော့လိုအပ်တယ်နော်လူနေနေလားလူမနေနေသလားဆိုတဲ့အခြေအနေအဲ့ဒါစနစ်တကျနဲ့ဒီလန်ဒီချိန်ဟိုလန်ဟိုချိန်ဒီလိုမျိုးတွေသတ်မှတ်ထားတယ်လို့လည်းကျွန်တော်ယူဆပါမြားပြည်မဲပေးတဲ့လူတွေကအားတဲ့အချိန်သွားကြတဲ့အတွက်ကြောင့်မဲဥတာဝန်ခံကိုဖြစ်ဖြစ်ဒီလိုမျိုး information ကိုပေးမဲ့လူတယောက်ယောက်ဖြစ်ဖြစ်ဖုန်းနံပါတ်လေးပါလေးကြိုပြီးတော့သာမကြေညာပေးထားရင်ဒီချိန်လာပေးလို့အဆင်ပြေပြီလားမပြေဘူးလားဒီလိုမျိုး contact line လုပ်ပြီးတဲ့အချိန်တည်းမှာထွက်သွားရင်တော့အဆင်ပြေမှာပါသို့မဟုတ်လည်းပဲမဲယူကိုသွားတဲ့အချိန်မှာလူတွေပြည့်ကျက်တိတ်နေပေမဲ့အဝေးကနေပဲမသွားသေးတာမျိုးစောင့်နေတာမျိုးတကယ်တော့ဒီ covid တွေကူးစက်နေတဲ့အချိန်နဲ့ကျွန်တော်တို့ရဲ့ရွေးကောက်ပွဲအချိန်နဲ့လာတိုက်နေတဲ့ကျမရဲ့ဘက်ကကြည့်ရင်တော့ဒီဥစ္စာမလုပ်သေးဘူးသို့တော်လည်းပဲနိုင်ငံတော်ဘက်ကကြည့်ရင်လည်းလုပ်သင့်တယ်ဒီနှစ်ခုတည်းမှာပဲဂျူကန်မှာဖြစ်တဲ့အတွက်ကြောင့်ဒီတရက်ကိုတော့ sacrifice လုပ်ပြီးတော့ပဲနိုင်ငံတော်အတွက်ကျမရဲ့ဘက်ကနေပြီးတော့ခွင့်ပြုခဲ့ရတဲ့အခြေအနေလို့ကျွန်တော်နားလည်ပါတယ်ကျေးဇူးလေးတင်ပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တနက်ကြိုင်အဖွဲ့ချူရဲ့နောက်ဆက်ဖိအားပေးမှုကြောင့်တိုင်းသားဒေသတွေမှာမဲပေးခွင့်ဆုံးရှုံးစေရလို့တမရကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ကြေညာခဲ့ပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်အတွင်းဖြစ်ခဲ့မှုကြောင့်ဒေသခံတွေထိခိုက်မှုတွေရှိနေတယ်ဆိုတာနဲ့တိုင်းသားပါတီတွေရေကောက်ပွဲအလွန်ညှို့ပေါင်းအစိုးရဖွဲ့နိုင်ဖို့လိုလားမှုရှိနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါလက်နက်ကင်တချို့ရဲ့နောက်ဆက်ဖိအားပေးမှုကြောင့်တိုင်းနာပြည်သူလူထုမဲပေးခွင့်ဆုံးရှုံးစေတယ်ဆိုပြီးနိုဝင်ဘာလ၂ရက်နေ့မှာတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ကြေညာခဲ့ပါတယ်အဲ့ဒီထုတ်ပြန်ချက်ဟာရှင်းလင်းမှုမရှိဘဲတစ်ဖက်သက်ဆွတ်ဆွဲချက်ဖြစ်ပေါ်နေပြီးနိုင်ငံရေးအရာတိုက်ခိုက်တာဖြစ်စေတယ်လို့လူထုအမြန်လွဲမအောင်လုပ်နေတဲ့ပုံစံဖြစ်တယ်လို့ KNU ကရင်မျိုးသားစီယုံတွက်ဖက်အတွင်းရေးမှူးတစ်ပဒိုစောလာထွန်းကပြောပါတယ်တိုင်းအဖွဲ့တချို့ရဲ့အင်အားတိစောက်မှုကြောင့်ပြည်သူလူထုမဲပေးခွင့်ဆုံးရှုံးကြောင်းတမရော်ထုတ်ပြန်ချက်မှာဖော်ပြတာဟာမြို့သည့်တိုင်းနာအဖွဲ့စည်းဖြစ်ကြောင်းကိုရှင်းရှင်းလင်းလင်းဖော်ပြတဲ့နယ်လို့လဲနိုင်ငံရေးလှစ်လာသုံးတတ်သူဦးမောင်မောင်စိုးကပြောပါရယ်ဒါအပြင်အကြောင်းမျိုးမျိုးကြောင့်ရွေးကောက်ပွဲမကျင်းပနိုင်တဲ့ဒေသမှာကြက်ဖြတ်ရွေးကောက်ပွဲကျင်းပဖို့တမရော်ဘက်ကမျှော်လင့်နေပြီးကြက်ဖြတ်ရွေးကောက်ပွဲလှုပ်ဆောင်နိုင်ဖို့အတွက်ကိုတိုင်းနာလက်နက်ကင်တွေအနေနဲ့မိမိနဲ့မသက်ဆိုင်တဲ့နေရာမှာရောက်နေရင်အ мян ဆုံးထွက်ခွာဖို့လိုအပ်ကြောင်းလဲတမရော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်စိုင်းချောင်းအုပ်စုစိုင်းချောင်းကျေးရွာကအမျိုးသမီးတူနိုဝင်ဘာလ3ရက်နေ့ကတနက်ပြစ်ခံရတဲ့အတွက်ကြောက်ဖြူဆေးရုံမှာအရေးပေါ်ဆေးကုသမှုခံယူနေရသလိုနေအိမ်တစ်ဆောင်နဲ့ဈေးဆိုင်တစ်ဆိုင်လည်းမိရှုခံခဲ့ရပါတယ်။တနက်နဲ့ပြစ်ခတ်ခံရတဲ့သူကတော့ဇော်နုခင်မေဖြစ်ပြီးကျေးရွာနီးမှာတိုက်ပွဲစုံလျာဖြစ်ပွားတာမရှိဘဲအခုလိုပြစ်ခတ်ခံရတာဖြစ်တယ်လို့ကြောက်ဖြူမြို့ခံတွေကပြောပါတယ်။ဒါပြင်ဆိုင်းချောင်းကျေးရွာကဥစိတ်နုအောင်နေအိမ်နဲ့ဥမော်မြစ်ပိုင်ဈေးဆိုင်မှာလည်းမိရှုခံရပြီး ကျေးဝါသား60ခန့်ကိုလည်းဘုန်းကြီးကျောင်းမှာအစိုးရစစ်တပ်ကခေါ်ယူစစ်ဆေးနေတဲ့အတွက်ကျော်သားတချို့လည်းကြောင်ရွတ်ထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်
သတင်းကြော်လပြည့်နေ့မှာနစ်စင်ကျင်းပမြဲဖြစ်တဲ့တိုက်တီယိုဘုရားပွဲတော်ကိုကိုဗစ် -19 ရောဂါကြောင့်အခုနှစ်ပွဲတော်မကျင်းပနိုင်ခဲ့လို့တရခန်တွေရဲ့စာဝတ်နေရင်းနဲ့စီးပွဲလုပ်ငန်းတွေအခက်အခဲကြုံတွေ့လာနေရပါတယ်။ပြည်တွင်းပြည်ပဘုရားဘူးဧည့်သည်များအပေါ်မိခိုးကဒေသခံတို့ရဲ့စီးပွဲလုပ်ငန်းတွေလည်းပတ်နေခဲ့တာဖြစ်ပြီးကိုဗစ် -19 ရောဂါစတင်ပြန့်နှံ့လာတဲ့ပြီးခဲ့တဲ့မတ်လကတည်းကလုပ်ငန်းတွေအလုံးရပ်ဆိုင်းထားရတာဖြစ်ပါတယ်။တိုက်တီယိုဘုရားကင်မွန်ချောင်းကျေးရွာမှာအိမ်ထောင်စု 1,900 ကျော်ရှိပြီးဈေးဆိုင်ခန်း200ကျော်တောင်တက်မော်တော်ယာဉ်165စီးခေါင်းရွက်စီးတဲ့600ခန့်ရှိနေပြီးသူတို့အတွက်စားဝတ်နေရေးအခက်အခဲတွေ့နေရတယ်လို့ရွာအုပ်ချုပ်ရေးမှူးကပြောပါတယ်။စိုက်ချီယိုဖျားပွဲတော်ကာလမှာအနေနဲ့အရရကနစ်စင်ဖျားဘူး3တန်းခန့်လာရောက်ဖူးမြော်လေးရှိတယ်လို့စိုက်ချီယိုစီတီတော်ဂောဘကအဖွဲ့ထံကသိရပါတယ်
။တမတော်နဲ့ရခိုင်လက်နက်ကန်အေဖွဲ့တို့ကြားဖြစ်ပွားနေတဲ့စိုက်ပွဲတွေနဲ့စီရေးပြိပခတ်တွေကြောင့်တလားဆိုရင်စစ်ချောင်း1000လီပါတိုးလာတယ်လို့ရခိုင်တိုင်းသားမျိုးနွယ်များစီယုံ REC တာဝန်ရှိသူတွေကပြောပါတယ် REC ရဲ့အောက်တိုဘာလ3ရက်နေ့ကထုတ်ပြန်တဲ့စီးရင်ရစစ်ချောင်းစခန်းရောက်စစ်ဘေးဒုက္ခတွေဥယျ 23,600 ကျော်ရှိနေရာကနေနိုဝင်ဘာလ2ရက်နေ့မှာထုတ်ပြန်တဲ့ REC ရဲ့စီးရင်ရ 23,400 ကျော်ရှိနေပြီဖြစ်ပါတယ်စစ်ဘေးချောင်းရေစွက်ထပ်မံတိုးလာခြင်းအကြောင်းရင်းကတော့မြစ်ကြောင်းတစ်လျှောက်မှာသွာလာနေတဲ့တမရော်ရေရင်ကနေပြေကပ်မှုတွေရတိတောင်မြို့နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့တမရော်ဝေဟင်ဆိုးစစ်တွေရောက်လို့ REC တွင်မှုဥစစော်ဆုံးကပြောပါတယ်အခုသတ်တိုးလာတဲ့စစ်ချောင်းများစုကတော့ရသိတောင်မင်းပြားနဲ့ဗူရီတောင်မြို့နယ်ကဒေသခံတွေဖြစ်ကြပါတယ်
။ရှမ်းပြည်ရှိပိုင်းမန်းဆတ်မြို့နယ်ထဲကဝထင်းချုံနယ်မြေအတွင်းရှိကျေးရွာအုပ်စု၄ခုရွာပေါင်း21ရွာမှာနိုင်ငံရေးပါတီတွေဝင်ရောက်မဲဆဲခွင့်မပေးတဲ့အတွက်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်ခြင်းမရှိဆိုပြီးမန်းဆတ်မြို့နယ်မှာရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီကြီး၄ခုကလက်မှတ်ရေးထိုးပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကိုစာတစောင်းပေးပို့လိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လာဟုအမျိုးသားဖွံ့ဖြိုးတိုးတက်ပါတီရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ်စတဲ့ပါတီတို့ကနေလက်မှတ်ရေးထိုးပြီးနိုဝင်ဘာလ၄ရက်နေ့မှာတောင်းဆိုလိုက်တာပါ။နိုင်ငံရေးပါတီတွေဝင်ရောက်စည်းရုံးလို့မရတာကတော့ဝလူဦးရေတွေနေထိုင်မှုအများဆုံးဖြစ်တဲ့မင်္ဂလန်အုပ်စုမင်းရွန်းအုပ်စုလွယ်လန်းအုပ်စုနဲ့စိုက်ခေါင်အုပ်စုတို့ဖြစ်ကြောင်းသိရပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာတိုင်းသားပါတီတွေကလည်းအနိုင်ရဖို့အားစိုက်လာတာတွေကိုတွေ့ရပါတယ်။တိုင်းသားပါတီတွေအနေနဲ့ရွေးကောက်ပွဲအလွန်ညပေါင်းအစိုးရဖွဲ့စည်းနိုင်ဖို့လိုလားမှုတွေရှိနေပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကစူးစီးတင်ဆက်ထားပါတယ်
။2020ရွေးကောက်ပွဲမှာတိုင်းရနာပါတီတွေစုပြီးလှုပ်ရှားလာတဲ့အတွက် NLD ပါတီအနေနဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲလိုအနိုင်ရဖို့မလွယ်ဘူးလို့မြမနိုင်ငံရေးလေးလာသုံးတတ်တူဦးမောင်အောင်စိုးကအခုလိုပဲပြောပါတယ်။
ရှမ်းနယ်ရခိုင်ကတော့ရင်းအကောင်ပြီးသားဖြစ်တယ်။အကောင်ပြီးသားဖြစ်တဲ့ရင်းကျန်တဲ့ပြည်နယ်ငါပြည်နယ်မှာလည်းပဲတိုင်းရင်းသားပါတီစုစုပြီးလှုပ်ရှားတာတွေ့တဲ့အတွက်ကြောင့်မလို့ရင်းရတဲ့ကတော့ရော့ချသွားမှာတော့တရားတော်ရှိပါတယ်။သူကလုံးဝမရဘူးတော့မဟုတ်ဘူးပေါ့ဗျာ။တန်းနိုင်တဲ့နေရာရှိပါသေးတယ်။သို့တော်လည်းပဲ2015လောက်ကတော့ကြာဖို့မလဲတော့ဘူးလို့ထင်ပါတယ
်။အလားတူတိုင်းရင်းသားဒေသနေသူတိုင်းဒေသကြီးတွေမှာလည်းပြီးခိုင်ဖြိုးလို့ပါတီတွေနဲ့အခြားပါတီတွေလည်းဝင်ပြိုင်နေတာဖြစ်တဲ့အတွက်NLD အနေနဲ့တရားရဂိုင်းနှုံးနိုင်ရဖို့ဆိုတာမဖြစ်နိုင်ဘူးလို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဒုဥက္ကဋ္ဌစိုင်းညွတ်လွင်ကအခုလိုပဲပြောပါတယ်
။ဟိုအတိုင်းဒေသကြီးမှာလည်းဟို UNGP လည်းနိုင်ဦးမှာလည်းနောက်တခြားပါတီတွေလည်းရှိသေးတာပေါ့။သူတို့ခုလည်းပြိုင်တာမှမဟုတ်ဘူး။တိုင်းဒေသကြီးမှာတရားရဂိုင်းနှုံးနိုင်ဖို့ဆိုတော့မဖြစ်နိုင်ပါဘူး။ NLD ကတော့ဘာမှမလုပ်ဘူးလို့ပြောရတာပဲဆရာ။အစိုးရမဖွဲ့နိုင်သူအတိုက်ခံလို့လုပ်မှာပေါ့။အဲ့ဒီဘောလို့လည်းပြောလို့ရပါလား။
2030နဲ့2015ရွေးကောက်ပွဲမှာ SNDP နဲ့ NLD ပါတီကြီးတို့အစိုးရဖွဲ့နိုင်ခဲ့ပေမဲ့လည်း2008အခြေခံဥပဒေပြင်ဆင်ရေးနဲ့ငြိမ်းချမ်းရေးတို့ကိုမတည်ဆောက်နိုင်ခဲ့တဲ့အတွက်အခု2020အလွန်မြန်မာနိုင်ငံရေးမှာတိုင်းရင်းသားတွေပါဝင်တဲ့မြို့ပေါင်းအစိုးရဖွဲ့စည်းဖို့ကြိုးစားနေတယ်လို့လည်းမော်ညင်ညွတ်ရေးပါတီတွဲဖက်တွင်ရင်မှုတက်နိုင်လေသမကပြောပါတယ
်အစိုးရအခြေခံဥပဒေပြင်ဆင်ဖို့ရဲ့ဒီကြေးရေးတည်ဆောက်နိုင်ဖို့အတွက်ကြောင့်2020အစိုးရအဖွဲ့ထဲမှာတိုင်းဒေသတွေပါဝင်တဲ့မြို့ပေါင်းစုကတရားဖြစ်လာမှတ်တမ်းလေးဒီကြေးရေးလမ်းကြောင်းကပုံပြီးအစီအစဉ်ချုပ်မှုတာပဲအောက်ရှိချင်းကဥပဒေပြင်ဆင်ရေးရတဲ့အားကောင်းလာတယ်ဒါကြောင့်တိုင်းဒေသအလုံးပါဝင်တဲ့မြို့ပေါင်းစုရပြဆိုတာကမြန်မာနိုင်ငံအတွက်နိုင်ငံရေးလိုအပ်ချက်တွေဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့အားစိုက်ပြီးတော့ကြိုးစားနေတာပါ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရခိုင်ပြည်နယ်ကိုမြို့နယ်နဲ့ရှမ်းပြည်နယ်6မြို့နယ်တို့မှာရွေးကောက်ပွဲကျင်းပခွင့်မပြုတဲ့အတွက်ပါတီတစ်ခုခုကအမှတ်နေရာ322နေရာအပြတ်အသတ်ရရှိခဲ့မယ်ဆိုရင်လွတ်လွတ်ကျွတ်ကျွတ်အစိုးရဖွဲ့နိုင်မှာဖြစ်ပြီးတကယ်လို့အရေးအတွက်မပြည့်ရင်တော့ပါတီတွေပေါင်းစပ်ပြီးညွတ်ပေါင်းအစိုးရဖွဲ့စည်းရမယ့်အနေအထားဖြစ်ပါတယ်ရှင်
ဆက်ပြီးတော့လက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ဟာအာဏာရပါတီ NLD အစိုးရကဖွဲ့စည်းပေးထားတဲ့ကော်မရှင်ဖြစ်တဲ့အတွက်ကော်မရှင်ရဲ့လှုပ်ဆောင်မှုတွေဟာဗက်လိုက်တဲ့ပုံစံမျိုးတက်ရောက်နေတဲ့အပေါ်တိုင်းသားပါတီတချို့ကဝေဖန်မှုတွေရှိနေပါတယ်အမည်ရဲ့စူးစီးချက်ကိုနိုင်ကိုရင်ကတင်ဆက်ပေးထားပါတယ
်ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဒုဦးသားနဲ့ဥက္ကွန်ကောင်အောင်ခန်းကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာလွတ်လပ်ပြီးဗဲမလိုက်တဲ့ပုံကူတွေပါဝင်ဖို့လိုအပ်တယ်လို့ပြောပါတယ်
။ UECO ကကျွန်တော်ကဒီပါတီကိုမကြည့်ပဲနဲ့လူကိုအားလုံးလက်ခံနိုင်တဲ့ပုံကူတွေဖြစ်ဖို့လိုတယ်။1990တုန်းကဆိုရင်ရွေးကောက်ပွဲမှာပါဝင်တဲ့လူတွေကတမတမရှိတဲ့ရှင်ယိုတီလူယိုတီပုံကူတွေပါတယ်။အခုကလည်းဒီလိုမျိုးဖြစ်စေချင်ပါတယ်။ဒါမှမဟုတ်ဆိုရင်ကျွန်တော်နိုင်ခဲ့ရင်ကျွန်တော်ပါတီထက်လူပဲဖြစ်နေဆိုဘာမှလွတ်လပ်ခွင့်ရှိမှာမဟုတ်ဘူး။ဒါကြောင့်လည်းလွတ်လပ်စွာရှိဗဲမလိုက်တဲ့ပုံကူတွေပါဝင်ဖို့လိုတဲ့အကြောင်းအားလုံးလက်ခံနိုင်တဲ့ပုံကူတွေကိုစနစ်တကျရွေးချယ်ပြီးမှဒီကလှုပ်သွားရင်တော့ပုံကောင်းမယ်ဆိုတဲ့ဟာကိုကျွန်တော်ပြောလို့တယ်
တမ်းပလောင်မျိုးသားပါတီဥက္ကဋ္ဌဦးညိစိန်ကလည်းရွေးကောက်ပွဲကော်မရှင် UEC ကိုဖွဲ့စည်းရမှာနိုင်ငံရေးပါတီအသီးသီးကလက်ခံတဘောတူတဲ့ပုံကိုယ်တွေကိုရွေးချယ်တင်မြှောက်နိုင်မယ်ဆိုရင်ဘယ်ရွေးကောက်ပွဲမဆိုလွတ်လပ်ပြီးဆရာမျှသတဲ့အနေအထားရောက်ရှိလာနိုင်မယ်လို့ပြောပါတယ
် UEC ကိုဖွဲ့စည်းတဲ့နေရာမှာပါတီကြီးတစ်ခုအနေနဲ့တို့ဆန္ဒအရပဲဖွဲ့စည်းထားတဲ့အနေအထားမျိုးဖြစ်နေတယ်တို့ဖြစ်စေချင်တာ UEC ကိုပါတီဆောင်ကနေပြီးတော့မှရွေးကောက်တင်မြှောက်တဲ့ပုံကိုယ်တွေဖြစ်စေချင်တယ်အဲ့လိုဖြစ်မှပဲတရားမျှတမှုဆိုတာဖြစ်လာမယ်ရှိလာမယ
်နိုင်ငံတကာမှာရွေးကောက်ပွဲကော်မရှင်ဟာအစိုးရကခန့်အပ်ထားတဲ့အဖွဲ့အစည်းမျိုးမဟုတ်ပဲတည်ထောင်လွတ်လပ်တဲ့ကော်မရှင်တွေနဲ့တည်ရှိနေပြီးမြန်မာနိုင်ငံမှာလည်းအဲ့ဒီလိုမျိုးဖြစ်ဖို့လိုအပ်တယ်လို့ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD တွဲဖက်ဆွေးနွေးသွေးမှုတဲ့စိုင်းကျော်ညို့ကပြောပါတယ
်ဒီကရွေးကောက်ပွဲကော်မရှင်ဆိုတာကဒါနိုင်ငံတကာမှာဆိုရင်တည်ထောင်လွတ်လပ်တဲ့ independent body ဖြစ်တဲ့အစိုးရနဲ့ပတ်ဆိုင်ကျွန်တော်တို့ဟာကအဲ့လိုပုံစံဖြစ်မနေဘူးကျမနေတော့ကသူတို့ကိုအစိုးရဖက်ရိုင်းနေပေါ့ဗျာပြောရမယ်ဆိုအစိုးရခန့်ထားတာကိုခန့်ထားတော့သူကအတုခန့်ထားတဲ့သူကြည့်ရတာကိုသူ boss ကိုသူတထေးကြီးကြည့်ရတဲ့ဘောပေါ့ဗျာအဲလိုဆိုတော့ကကျွန်တော်နိုင်ငံကကြည့်လိုက်ရင်တက်လိုက်မှုကင်းကင်းနဲ့လုံလာရသိမရှိဘူးအားနည်းတယ်အဲလိုပုံစံနဲ့ဆိုတော့ကိုယ့်ရဲ့ထူးရပေါ့ဗျာအစိုးရဖြစ်နေတဲ့ပါတီကိုအလေးတားနေတဲ့ကိစ္စတွေလှုပ်လေးလှုပ်ထားရှိတယ်
တရှိရွေးကောက်ပွဲကော်မရှင်ဟာဇမ္မာဥစင်းကျော်လက်ထက်ကရွေးချယ်ထားပြီးဇမ္မာဝင်းမြင့်လက်ထက်မှာထပ်မံတိုးချဲ့ထားပြီးမဲ့အစိုးရနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တို့ရဲ့အဖက်ဖက်ကပြည်စင်မှုတွေမှာလုံလောက်မှုမရှိအားနည်းချက်တွေရှိနေပြီးနောက်ဆက်သွယ်ရလဒ်တွေအတွက်အစိုးရအနေနဲ့တောင်းခံရမှာဖြစ်တယ်လို့သမတော်ကသတိပေးသားပါတယ်အထူးသဖြင့်ကျူစင်မဲကောက်ယူမှုအပိုင်းနဲ့မဲဆွယ်ဆွေးရွေးပိုင်းမှာဗိုင်းလိုက်မှုရှိနေတယ်လို့ပြန်ဖက်ပါတီတွေကဆွဆွဲပြောဆိုမှုတွေရှိနေတာကြောင့် UEC ရဲ့ရွေးကောက်ပွဲတွင်လွတ်လပ်ပြီးဆရာမျှသာမှုဆိုတဲ့ပြောဆိုမှုအပေါ်မှာတိုင်းသားပါတီတွေကမေးခွန်းထုတ်လာခဲ့ကြပါတယ်
ဆက်ပြီးတရေချင်းချုပ်ကိုနားဆင်ကြရမှာပါရှင
်လက်နက်ကင်အဖွဲ့တချို့ရဲ့နောက်ဆက်ဖိအားပေးမှုကြောင့်တိုင်းနာပြည်သူလူထုမဲပေးခွင့်ဆုံးရှုံးစီတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကထုတ်ပြန်ကြေညာခဲ့ပါတယ်ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ဆိုင်းချောင်းကျေးရွာအုပ်စုအတွင်ပြစ်ခတ်မှုကြောင့်အမျိုးသမီးတဦးဒဏ်ရာရရှိပြီးနေအိမ်နဲ့ဈေးဆိုင်တချို့မိရှုခံခဲ့ရပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။လွန်ခဲ့တဲ့9နှစ်တုန်းကမြန်မာလုံခြုံရေးတပ်ဖွဲ့တွေကမွတ်စလင်ရိုဟင်ဂျာလူနည်းစုတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတဲ့အနေနဲ့အကြမ်းဖက်နှိပ်ကွပ်တဲ့စစ်စင်ရေးလုပ်ခဲ့ပါတယ်တချို့တိုက်ခိုက်မှုတွေဟာ2016ခုနှစ်အောက်တိုဘာလနဲ့2019ခုနှစ်ဇန်နဝါရီလအတွင်းဖြစ်ပွားခဲ့တာပါဒုတိယအကြော့တိုက်ခိုက်မှုကတော့2019ခုနှစ်ဩဂုတ်လမှာစတင်ခဲ့ပါတယ်ရိုဟင်ဂျာဒုက္ခသည်တန်းကျော်မြန်မာပြည်ကနေထွက်ပြေးခဲ့ကြရပါတယ်အခုအချိန်မှာရိုဟင်ဂျာဒုက္ခသည် 136,000 ခန့်ဟာဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar ဒုက္ခသည်စခန်းတွေမှာခိုးလုံနေကြပါတယ်နောက်ထပ်ရိုဟင်ဂျာတပိန်ခွဲရတော့အိန္ဒိယ၊ထိုင်း၊အင်ဒိုနီးရှားနဲ့မလေးရှားအပါအဝင် ဒေသရင်းနိုင်ငံတွေမှာရောက်ရှိနေကြပါတယ်မြန်မာပြည်တွင်းမှာရိုဟင်ဂျာလူဦးရေ6သိန်းဝန်းကျင်ရှိနေဆဲဖြစ်ပြီးအကွက်ချခွဲခြားဆက်ဆံမှုတွေနဲ့ရင်ဆိုင်နေရပါတယ်အဲ့ဒီအထက်က3,300ကျော်ဟာပြည်တွင်းအခြေအနေမဲ့တွေဖြစ်ကြပြီးအများစုဟာရခိုင်ပြည်နယ်ကတိကျဒုက္ခတွေစခန်းတွေမှာနေကြရပါတယ်အောက်တိုဘာလ22ရက်နေ့ဟာရိုဟင်ဂျာဒုက္ခသည်တွေအတွက်နိုင်ငံတကာအထောက်အပံ့ဆင်ဆက်မပြတ်ပံ့ပိုးရေးဆိုတဲ့ခေါင်းစဉ်နဲ့အွန်လိုင်းညီလာခံတရက်ကိုအမေရိကန်ပြည်ထောင်စုကပူးတွဲကမကထလုပ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကရိုဟင်ဂျာဒုက္ခသည်တွေနဲ့အင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်2020ပြည့်ဘန်ဒါနှစ်ကုန်အထိနောက်ထပ်ဒေါ်လာသန်း200နီးပါးပံ့ပိုးတဲ့အစီအစဉ်ကိုထပ်မံအတည်ပြုကြောင်းကြေညာလိုက်ပြီးတခြားနိုင်ငံတွေအနေနဲ့လည်းမပြီးဆုံးသေးတဲ့ရိုဟင်ဂျာဒုက္ခသည်အရေးအတွက်ရက်ရောစွာထည့်ဝင်ကြဖို့ဒီညီလာခံအနေအားပေးလိုက်ပါတယ်။2018ခုနှစ်ဩဂုတ်လအစပြီးရိုဟင်ဂျာဒုက္ခသည်အကြက်အတဲအတွက်အမေရိကန်ကထည့်ဝင်ပံ့ပိုးခဲ့တာဒေါ်လာသန်း1,200နီးပါးရှိသွားပါပြီ။အွန်လိုင်းကနေကျင်းပတဲ့ညီလာခံကိုဗြိတိန် EU ဥရောပသမဂ္ဂနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကအကြီးတန်းတာဝန်ရှိသူတွေနဲ့အတူအမေရိကန်ဒုတိယနိုင်ငံသားဝင်ကြီးစတီဖန်ဘီဂန်ကဦးစီးကျင်းပတာဖြစ်ပြီးရိုဟင်ဂျာဒုက္ခသည်အကြက်အတဲအဖြေရှာကြတဲ့နိုင်ငံတကာရဲ့ကြိုးပမ်းမှုကိုမီးမောင်းထိုးပြတာဖြစ်တယ်လို့ဆိုပါတယ်ဒီအကြက်အတဲအတွေ့ရေရှည်တည်တတ်မဲ့အဖြေရှာနိုင်ရေးကျွန်တော်တို့ရဲ့ကြိုးပမ်းမှုကိုနှစ်ဆတိုးလုံနေတဲ့တစ်ချိန်တည်းမှာပဲထိခိုက်လွယ်တဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့ပြောဆိုပေးကြဖို့ကလည်းအရေးကြီးပါတယ်လို့မစ္စတာဘီဂန်ကပြောပါတယ်ရိုဟင်ဂျာဒုက္ခသည်တွေဆန္ဒအလျောက်လုံးကြုံစိတ်ချစွာတိတ်ခါရှိစွာနဲ့မြန်မာပြည်ပြန်နိုင်ရေးအခြေအနေတွေဖန်တီးပေးရမယ်မြန်မာအစိုးရရဲ့အခမ်းအကဏ္ဍကိုလည်းမစ္စတာဘီဂန်ကမီးမောင်းထိုးပြပါတယ်ပထမဆုံးအနေနဲ့မြန်မာအစိုးရဒုက္ခရောက်နေတဲ့လူမှုအတိုင်းအဝိုင်းကိုစာနာမှုအကူအညီတွေအရှိတဖြင့်ပံ့ပိုးနိုင်ဖို့အတွက်သွာလာခွင့်ပေးရမှာဖြစ်ပြီးဒီကြိုးပမ်းမှုမှာကျွန်တော်တို့ကမိဖက်အဖြစ်ဆက်လက်ရည်တည်သွားမှာဖြစ်တယ်လို့ဒုဝန်ကြီးဘီဂန်ကပြောပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့လူမျိုးအမည်အသုံးအနှုန်းအတိအမှတ်မပြုပါဘူး။လက်နက်နဲ့မူရစ်ဆေးဝါးတရားမဝင်ရောင်းဝယ်တာတွေပြည်내အတွင်းအကြမ်းဖက်တိုက်ခိုက်တာတွေနဲ့ရေရှည်မတိမငြိမ်ဖြစ်နေတာတွေအပါအဝင်ပဋိပက္ခရဲ့အခြေခံစစ်မြစ်ကိုကင်တွယ်ဖို့ဒီထက်မကလှုပ်ရှားရာတွေရှိသေးတယ်ဆိုတာသတိပြုမိကြောင်းလဲမစ္စတာဘီဂန်ကထောက်ပြပါဗျ။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒေသအတွင်းတခြားနိုင်ငံတွေမှာရောက်နေကြသူတွေရောပြည်တွင်းမှာအခြေအနေမဲ့ရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေခံစားနေရတဲ့ဒုက္ခတွေကိုစာနာတဲ့နိုင်ငံတကာရဲ့တုံ့ပြန်မှုအဖြစ်ခေါင်းဆောင်တွေအနေနဲ့ဒီညီလာခံအနေမီးမောင်းထိုးပြတာဖြစ်တယ်လို့ဆိုပါတယ်။ရက်ဆက်စွာလူအခွင့်အရေးချိုးဖောက်ခဲ့မှုတွေအတွက်တာဝန်ရှိသူတွေတာဝန်ခံမှုရှိအောင်ရိုဟင်ဂျာအတိုင်းအဝိုင်းရဲ့အနာဂတ်ကံကြမ္မာကိုယ်တိုင်ဆုံးဖြတ်နိုင်ရေးကိုထင်ဟပ်စေမဲ့မူဝါဒတွေချမှတ်ပြီးကျွန်တော်တို့ဟာအတူတကွဆောင်ရွက်သွားမှာဖြစ်ပါတယ်လို့အမေရိကန်ဒုတိယနိုင်ငံသားဝင်ကြီးစတီဖန်ဘီဂန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါနိုဝင်ဘာ3ရက်အင်ကာနီကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဘယ်သူအနိုင်ရတယ်ဆိုတာကျန်တဲ့ပရင်းနေ့ထိမသိရသေးပါဘူးသမ္မတအဖြစ်ရွေးချယ်ခံရဖို့အတွက်electoral vote လို့ခေါ်တဲ့ကိုယ်စားလှယ်မဲ290ရရှိဖို့လိုအပ်တာဖြစ်ပြီးအင်ကာနီကကျင်းပတဲ့ရွေးကောက်ပွဲမှာ Democratic Party ကပြိုင်ဘက်ဂျိုးဘိုင်ဒန်ကကိုယ်စားလှယ်မဲ253မဲရပြီးနှိမ့်ဆက်နေပြီဖြစ်ပါတယ်။ Republican Party ကမဲမတမောင်မှုတွေရှိတယ်လို့ဆိုပြီးတရားစွဲဆိုမှုတွေကိုလုပ်နေတယ်လို့သမ္မတ Donald Trump ကလည်းမဲရေးတွက်မှုရပ်ဆိုင်ပစ်ဖို့အတွက်တောင်းဆိုနေပါတယ်။Greek နိုင်ငံမှာ COVID-19 ကူးစက်မှုတိုးလာပြီးနိုင်ငံတွင်းချမ်းမာရေးဆုံးရှုံးမှုဆိုင်ရာမနိုင်မနှင်းဖြစ်လာမဲ့အန္တရာယ်ကိုကာကွယ်နိုင်ဖို့အတွက်သတင်းသုံးပတ်ကြားတနင်္ဂနွေလုံးတိုင်းတာနဲ့လော့ကဒေါင်းချသတ်မှတ်မှုတွေကိုစနေနေ့မှာစတင်တော့မှာဖြစ်ကြောင်း Greek ဝန်ကြီးချုပ် Kyriakos Mitsotakis ကကြေညာပါတယ်။လူရေ10သန်းကျော်ပဲရှိတဲ့ Greek နိုင်ငံမှာခြေတပြေးနေအထိဆိုအကူးဆက်ခံရသူက5,000နီးပါးရှိပါတယ်။မြန်မာနိုင်ငံမှာ COVID-19 အကူးဆက်ခံရသူနောက်ထပ် 995 ယောက်ရှိတယ်လို့မနေ့ညကထပ်မံပြီးအတည်ပြုလိုက်တဲ့အတွက်အခုဆိုကူးဆက်ခံရသူပေါင်း 98,000 နီးပါးရှိသွားပြီဖြစ်ပါတယ်။သေဆုံးရသူစုစုပေါင်းက 1,352 ဦးရှိနေပါပြီ။ဗြိတိန်နိုင်ငံ AstraZeneca ဆေးကုမ္ပဏီကလည်းစမ်းသပ်ထုတ်လုပ်နေတဲ့ Coronavirus ကာကွယ်ဆေးတန်း30ကိုအိန္ဒိယနိုင်ငံက Serum Institute ဆီကနေဝယ်ယူဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကသဘောတူလက်မှတ်ရေးထိုးလိုက်ပါပြီ။ကာကွယ်ဆေးရတာနဲ့ပ ထမတုတ်ဖြစ်နေရှင်းတန်း30ကိုရရှိမှာဖြစ်ကြောင်းသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးဘင်္ဂလားဒေ့ရှ်ကျန်းမာရေးဝန်ကြီးကပြောပါတယ်တောက်ကြံနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခင်ဗျာပါ
This program has come to you from the Voice of America, Washington.